Welcome to the Voice of America in Burmese.
မင်္ဂလာနံနက်ခင်းပါခင်ဗျာတော်တာရှင်အားလုံးရှင်လန်းချမ်းမြေကြပါစေ VOA American တန်မြန်မာပိုင်းအစီအစဉ်ရဲ့2019ခုနှစ်ဧပြီလ12ရက်ဗိုလ်ဟူးနေ့မနက်ဖက်အတန်လှည့်အစီအစဉ်တွေကို American ပြည်တော်စုမြို့တော် Washington DC ကနေလိုင်းဒိုမီတာ32 40 49လို့ကနေဓာတ်ရိုက်ထုတ်လွှင့်ပေးနေသလို VOA ရဲ့ Facebook စာမျက်နှာကလည်းဓာတ်ရိုက်ထုတ်လွှင့်နေပါတယ်ခင်ဗျာကျွန်တော်စာမွေးပါခင်ဗျာအခုမနက်ဖက်အစီအစဉ်တွေကိုတာဝန်ယူတင်ဆက်ပေးမှာပါ
ကျမကတော့ဆုံးမြတ်ပါပါရှင်။ Syria ပြည်သူတွေပေါ့အစိတ်တန်းကွေးနဲ့တိုက်ခိုက်တဲ့ကိစ္စဘယ်သူလုပ်တယ်လဲဆိုတာအမြင်မရှုပ်ရှုပ်အောင် Russia ကလုပ်နေတယ်လို့ American ကပြောလိုက်ပါတယ်။အခုလိုအခြေအနေမှာပဲ American နိုင်ငံသားရဲ့ဝန်ကြီး Rex Tillerson ဟာ Russia နိုင်ငံမှာရောက်နေပါတယ်။ခုလိုထိတ်တန့်ရောက်နေတဲ့သတင်းတွေကိုကိုစော်ဝင်းလှိုင်နဲ့အခြေညာပေးပါမယ်ရှင်
။ဟုတ်ကဲ့ကောင်းပါပြီခင်ဗျာ။အဲ့ဒီလိုနောက်ဆုံးရသတင်းတွေတင်ပြပြီးနားဆင်ကြရမယ့်အထဲမှာဆိုရင်တော့
Now Korea agent တွေကိုတည်ရန်ပြီးတယ်ဆိုတဲ့ဟာနဲ့
ဒေါက်တာဘူရင်းကဖြစ်ပါတယ်မြောက်ကိုရီးယားတချို့တည်ထန်ချမှတ်ခံရတဲ့မြန်မာတရားသူကြီးရဲ့တမိ1985ခုနှစ်ကတေဆုံးမှုမှာမြောက်ကိုရီးယားအစိုးရနဲ့ပတ်သက်နေတဲ့အကြောင်းတောင်ကိုရီးယားနိုင်ငံကထုတ်ပြန်လိုက်တဲ့ဆိုတဲ့အကြောင်းသတင်းလောကကိုတင်ဆက်တဲ့အခါမှာအပြည့်စုံကိုနားဆင်ရပါမယ်အဲ့ဒါပြင်ရိုဟင်ညာလို့သူတို့ကိုသူတို့ခံယူထားကြတဲ့မြန်မာနိုင်ငံအနောက်ခြမ်းကအိုးအိမ်စွန့်ခွာထွက်ပြေးနေကြတဲ့သူတွေဟာမိုးရင်းကာလမကြာခင်ရောက်တော့မှမှုသဘာဝဘေးအန္တရာယ်အခက်အခဲတွေနဲ့ရင်ဆိုင်ဖို့ရှိနေတဲ့အကြောင်းအမေရိကန်သမ္မတဒေါ်နယ်ထရမ့်ကဗီယက်နမ်သမ္မတထံကိုရေးပို့လိုက်တဲ့စာတစောင်ရဲ့တက်ရောက်မှုအဆရှိတဲ့သတင်းတော်တွေကိုတင်ဆက်ပေးမှာဖြစ်တယ်လို့ဒကြံတေးတပုတ်နဲ့လည်းနားဆင်ကြရဖို့ရှိပါတယ်။နောက်ပိုင်းမှာလည်းအပတ်စဉ်ကဏ္ဍတွေကိုထုတ်လွှင့်ပေးမှာပါ။ဒါတွေမတိုင်ခင်အရင်ဆုံးတော့ထိတ်တန့်ရောက်နေတဲ့နိုင်ငံတကာသတင်းတွေကိုမတ်စုမြတ်မွန်နဲ့ကိုဇော်ဝင်းလိုင်တို့ကကြီးညာပေးကြပါလိမ့်မယ်ခင်ဗျာ
။ Syria နိုင်ငံမှာလွန်ခဲ့တဲ့သတင်းပတ်ကစီးရီးယားပြည်သူတွေတေဆုံးခဲ့ရတဲ့အစိတ်တန်းငွေတွေဟာတပုံတွေရဲ့လက်နက်တိုက်အပေါ်လေကြောင်းတိုက်ခိုက်မှုကပြန့်လာတာဖြစ်တယ်လို့ရုရှားရဲ့အပြောကိုအမေရိကန်ကပြက်ပြက်သားသားပယ်ချပြီးတော့ဒါဟာအရတားတွေအပေါ်စီးရီးယားတပ်တွေရဲ့တမင်တိုက်ခိုက်မှုဖြစ်တယ်လို့ပြောကြခဲ့ပါတယ်။စီးရီးယားပြည်သူတွေအပေါ်ဓာတုလက်နက်နဲ့တိုက်ခိုက်ခဲ့တာနဲ့ပတ်သက်လို့ကဘာကမျက်စိလဲအောင်လို့စီးရီးယားအစိုးရနဲ့ရုရှားတို့ကစူးစမ်းနေတယ်လို့အင်ကာနီမှာထုတ်ပြန်လိုက်တဲ့အမျိုးသားလုံခြုံရေးကောင်စီ NSC အစီရင်ခံစာရဲမှဖော်ပြထားပါတယ်။ဆီးရီးယားကဓာတုလက်နဲ့အသုံးပြုတာကိုလက်ခံနိုင်စရာမရှိသလိုဒါဟာအမေရိကန်နဲ့ကမ္ဘာအတွက်အန္တရာယ်ဆိုတာရှင်းတယ်လို့ NSC ကပြောထားပါတယ်။ဒီလုပ်ရမျိုးကိုသီးခံမှာမဟုတ်ဘူးဆိုတာနိုင်ငံတကာအတိုင်းအဝိုင်းကပြဖို့လဲတောင်းဆိုပါတယ်။နောက်ထပ်လုပ်မယ်ဆိုရင်ဘလို့အကျိုးဆက်တွေရှိလာနိုင်တယ်လဲဆိုတာကိုတော့အစီရင်ခံစာထဲမှာပြောမထားပါဘူး။ဆီးရီးယားသမ္မတဘာရှားအယ်အာဆတ်ရဲ့မဟာမိတ်ရုရှားအစိုးရဟာအစိတ်ဓာတ်ငွေတွေနဲ့တိုက်ခိုက်တဲ့ကိစ္စဘယ်သူလက်ချက်လဲဆိုတာအမြင်ရှုပ်အောင်လုပ်နေတယ်ဆိုတာသိသားတယ်လို့အင်ဂျီရိုသတင်းစာရှင်းလင်းပွဲမှာအမျိုးသားလုံခြုံရေးတာဝန်ရှိသူတွေကပြောကြားခဲ့ကြပါတယ်။ဧပြီလ4ရက်နေ့ကဓာတုလက်နက်တွေဟာအဆောက်အဦပေါ်ကျတာမဟုတ်ဘဲနဲ့လမ်းမပေါ်ကျခဲ့တာဖြစ်တယ်လို့ရှင်းလင်းပြောပြခဲ့ကြပါတယ
်။ဆီးရီးယားရုရှားနိုင်ငံကဆီးရီးယားသမ္မတဘာရှားအယ်အဆတ်ကိုထောက်ပံ့ပေးနေမှုတွေရပ်တန့်ရေးစီရင်ပြောဆိုနိုင်ဖို့အမေရိကန်နဲ့ဗြိတိန်အစိုးရတို့ရဲ့မျှော်လင့်ထားသလောက်လွန်လောက်တဲ့အင်အားမပါပဲအမေရိကန်နိုင်ငံရဲ့ဝန်ကြီး Rex Tillerson ဟာမော်စကိုမြို့ကိုအင်္ဂါနေ့ကရောက်သွားပါပြီ။ဒါပေမဲ့ဆီးရီးယားအစိုးရကဓာတုလက်နက်တွေနဲ့တိုက်ခိုက်ခဲ့မှုကြောင့်ကလေးငယ်တွေနဲ့အမျိုးသမီးတွေအပါအဝင်လူပေါင်းရာချီတေဆုံးခဲ့ရတဲ့တိုက်ခိုက်မှုမပြုခင်ရုရှားအစိုးရကကြိုတင်သိရှိထားခဲ့တဲ့ဆိုတဲ့အချက်ကိုတော့ဝန်ကြီး Tillerson ကတည်ဆောင်သွားကြောင်းအမည်မဖော်လိုတဲ့အစိုးရအမေရိကန်အရာရှိတွေကပြောပါတယ်။အီတလီနိုင်ငံလူချာမြို့မှာကျင်းပတဲ့ G7 ဆက်မှုထိပ်သီး9နိုင်ငံကနိုင်ငံသားဝင်ကြီးတွေရဲ့စီဝေးပွဲအတွင်းရုရှားအစိုးရနဲ့ဆီးရီးယားစစ်တပ်တို့အပေါ်ပြစ်မှတ်ထားပိတ်ဆို့ရေးယူမှုတွေလှုံ့ဆော်ရေးသဘောတူညီမှုတစုံတရာမရဘဲပြည်ဆုံးသွားခဲ့ပါတယ်။ဆီးရီးယားနိုင်ငံအတွင်းမှာဓာတုလက်နက်တွေကိုဘယ်သူကအသုံးပြုခဲ့တယ်ဆိုတာကိုအရင်စုံစမ်းအတည်ပြုပြီးမှဆုံးဖြတ်ချက်ချနိုင်မယ်လို့ဆိုပါတယ်။ရုရှားအစိုးရကိုသတိပေးပြောကြားဖို့မော်စကိုကိုမထွက်ခါခင်အဲ့ဒီလိုတိုက်ခိုက်မှုမျိုးနောက်တစ်ကြိမ်အဖြစ်မခံနိုင်ဘူးလို့ဝန်ကြီးတီလာဆန်ကသတင်းတောက်တွေကိုပြောပါတယ်။စီးရီးယားနိုင်ငံသားတွေခံစားနေရတာတွေတတ်တာစီအတွက်လှုပ်ဆောင်ပေးလို့ကြောင်းရုရှားနိုင်ငံကလည်းစီးရီးယားရဲ့အနာဂတ်အတွက်အရေးပါတဲ့အခန့်အခန့်ကနေပါဝင်နိုင်ကြောင်းဝန်ကြီးတီလာဆန်ကပြောကြားပါတယ
်။နျူကလ িয়ার လက်နက်ထုတ်လို့ရေးအစီအစဉ်လုပ်နေတဲ့မြောက်ကိုရီးယားနိုင်ငံကပြဿနာရှာနေတာဖြစ်တယ်လို့အမေရိကန်သမ္မတဒေါ်နယ်ထရမ့်ကပြောကြားခဲ့တယ်လို့မြောက်ကိုရီးယားနျူကလ িয়ার အစီအစဉ်တွေအဆုံးသတ်ရေးကူညီဖို့တရုတ်ကိုလည်းတိုက်တွန်းခဲ့ပါတယ်။တကယ်လို့တရုတ်ကကူညီမယ်ဆိုရင်သိတ်ကောင်းမှာဖြစ်တယ်။မကူညီရင်လည်းပြဿနာကိုတရုတ်မပါဘဲအမေရိကန်ကဖြေရှင်းရမယ်လို့သမ္မတထရမ့်က Twitter ပေါ်မှာရေးသားခဲ့တာဖြစ်ပါတယ်။အမေရိကန်ကဘယ်လိုလုပ်မှာလဲဆိုတာကိုတော့သူကအကျယ်တဝင့်ပြောပြခြင်းမရှိပါဘူး။ မြောက်ကိုရီးယားပြည်ထောင်စုကိုတရုတ်ကဖြည့်ရှင်းပေးနိုင်မယ်ဆိုရင်အမေရိကန်နဲ့တရုတ်ကုန်သွယ်ရေးသဘောတူညီမှုတွေပိုပြီးအဆင်ချောလိမ့်မယ်လို့ပြီးခဲ့တဲ့တပတ်ကတရုတ်သမ္မတရှီဂျင်းပင်နဲ့တွေ့ဆုံဆွေးနွေးစဉ်ပြောခဲ့တယ်လို့သမ္မတထရမ့်ကပြောပါတယ်တရုတ်အစိုးရဟာမြောက်ကိုရီးယားအတွက်အရေးအကြီးဆုံးမဟာမိတ်နိုင်ငံအကြီးဆုံးကုန်သွယ်ဘက်နိုင်ငံဖြစ်ရုံမကအစားအသောက်လက်နက်နဲ့စွမ်းအင်တို့အဓိကရရှိနေတဲ့နိုင်ငံဖြစ်တယ်လို့ Council on Foreign Relations အဖွဲ့ကပြောပါတယ်ဒါပေမဲ့ကုလသမဂ္ဂလုံခြုံရေးကောင်စီရဲ့ဆုံးဖြတ်ချက်တွေကိုချိုးဖောက်ပြီးမစောက်ဒုံးလက်နက်တွေကိုအကြိမ်ကြိမ်ဆန့်တက်ခဲ့တဲ့အပြင်နျူကလ িয়ার ဆန့်တက်မှု၅ကြိမ်လုပ်ခဲ့တာကြောင့်တရုတ်ကလည်းမြောက်ကိုရီးယားအပေါ်တိတ်ဆိတ်ရှည်တော့တဲ့ပုံမရတော့ပါဘူး။အမေရိကန်ရေတပ်တိုက်ခိုက်ရေးအုပ်စုတစုကိုမြောက်ကိုရီးယားနိုင်ငံသားဖြစ်တဲ့ဒီ Pacific သမုဒ္ဒရာမြောက်ပိုင်းကိုထရမ့်ကပြီးခဲ့တဲ့ရုံးပရက်မှာဆေးလွှတ်ထားပါတယ်ရှင်။
အမေရိကန်နိုင်ငံက United လေကြောင်းလိုင်းလေယာဉ်ပေါ်ကနေခီးတဲ့တူအူကိုရှီကာဂိုမြို့လေဆိပ်မှာဧပြီလ9ရက်နေ့ကလင်ဘောကအာရမဒူတိုက်ဆွဲချခဲ့တဲ့ဖြစ်ရပ်နဲ့ပတ်သက်လို့အဲ့ဒီလိုပြုမှုဆက်ဆံမှုမျိုးဘယ်သူကမှမလုပ်သင့်ဘူးလို့လေချောင်းလိုင်းရဲ့အကြီးအကဲအော်စကာမြူနစ်ကအင်္ဂါနေ့မှာကြေညာချက်အသစ်ထုတ်ပြန်လိုက်ပါတယ်။အဲ့ဒီခီးတဲ့ BNN ရဲ့ဘောအမေရိကန်နိုင်ငံသားဒေးဗစ်ဒေါဟာဆရာဝန်တူဦးဖြစ်ပြီးသူ့ရဲ့လေရင်ထံကုန်ဘောကလုံခြုံရေးတွေကအာရမဆွဲချခဲ့တဲ့အတွက်ထိခိုက်ဒဏ်ရာရပြီးသွေးထွက်တန်ယူဖြစ်သွားခဲ့ပါတယ်။လေရင်ပေါ်ပါလာတဲ့တခြားခီးတဲ့တွေကလက်ကင်ဖုန်းတွေနဲ့ဗီဒီယိုရိုက်ထားတဲ့အတွက်အဲ့ဒီဖြစ်ရဟာအင်တာနက်လူမှုကွန်ရက်တွေပေါ်မှာဟိုးလေးတကျော်ဖြစ်သွားခဲ့ပါတယ်။ဖြစ်စဉ်မှာရှီကာဂိုကနေကန်တက်ကီပြည်နယ်လူဝဲမြို့ကိုပြန်သားမဲ့ United လေချောင်းလိုင်းခီးစဉ်အတွက်ခီးတဲ့တွေကိုတတ်မှတ်ထားတဲ့ထိုင်ကုန်အရေးအတွက်ထက်ပိုပြီးရောင်းချထားတာမှာနောက်ပိုင်းလေရင်ဝန်ထမ်းတချို့လူဝဲမြို့ကိုသွားစရာရှိတဲ့အတွက်ခီးတဲ့လေးဦးကိုဆင်းပေးဖို့တောင်းဆိုတာမှာဒေးဗစ်ဒေါ့ကဆင်မပေးတဲ့အတွက်လေစိတ်လုံခြုံရေးတပ်ဖွဲ့တွေကသူ့ကိုဒီယိုတိုက်ဆွဲချသွားခဲ့တာဖြစ်ပါတယ်ဒီဖြစ်ရကြောင့်လေရင်လက်မှတ်တွေတတ်မှတ်ထားတဲ့ထိုင်ကုန်အရေးထွက်တဲ့ပို့ပြီးရောင်းချတဲ့သူတို့ရဲ့ policy ကိုပြန်လည်သုံးသပ်သွားမယ်လို့လေချောင်းလိုင်းအကြီးအကဲမူနိုစ်ကကြေညာချက်မှာဖော်ပြထားပါတယ်ဒီဖြစ်ရပေါ်နိုင်ငံတကာသတင်းဌာနတွေကဝေဖန်ပြောဆိုမှုတွေထွက်ပေါ်နေတဲ့အချိန်ထဲမှာပဲ United လေချောင်းလိုင်းကိုမစီရေဆန္ဒပြဖို့ပြောဆိုမှုတွေလည်းထွက်ပေါ်နေပါတယ်အင်္ဂါနေ့ကအစုရှယ်ယာဈေးတွေပိတ်ချိန်မှာတော့ United လေချောင်းလိုင်းရဲ့အစုရှယ်ယာဈေးဟာတိရခိုင်နှုန်းနီးပါးကျသွားခဲ့ပါတယ်
UAE ဘီရီကန်တန်ရဲ့မနက်ဖက်မြန်မာဘာသာစီစဉ်တွေကိုမနက်6နာရီကနေ9နာရီအထိလိုင်းဒိုမီတာ32 kHz 93.5လိုင်းဒိုမီတာ40 kHz 4433ညလိုင်းဒိုမီတာ48 kHz 6185နဲ့ဒုတိယနာရီဝတ်မှာလိုင်းလက်မီတာ190 kHz 1505တို့ကနေထုတ်လွှင့်ပေးနေပါတယ်ရှင်
ဒီမနေ့ဖက်အတွက်နိုင်ငံတကာသတင်းတွေကို VOA ကဆက်ပြီးတော့ကြေညာပေးနေပါတယ်။1985ခုနှစ်တုန်းကဂျပန်နိုင်ငံမှာပညာတော်တင်သွားရင်းနဲ့မြန်မာအမျိုးသမီးတယောက်တည်ဆုံသွားခဲ့တာဟာမြောက်ကိုရီးယားတချိုရီရဲ့လက်ချက်ဖြစ်နိုင်တယ်ဆိုတဲ့အထောက်အထားတွေထွက်ပေါ်လာခဲ့ပါတယ်။တည်ဆုံခဲ့တဲ့အမျိုးသမီးဟာ1983ခုနှစ်တုန်းကတောင်ကိုရီးယားသမ္မတချန်ဒူဝန်ကိုဘုံကွဲလှုပ်ကြံဖို့ကြိုးစားခဲ့သူမြောက်ကိုရီးယားနှစ်ယောက်ကိုပြစ်ဒဏ်ချခဲ့တဲ့တရားသူကြီးခန်ဇာမွန်ရဲ့တမီဖြစ်ပါတယ်။ပြေဝဲအစင်ရှော့ချပြီးတော့အခုမှအများသိအောင်ထုတ်ပြန်တဲ့တောင်ကိုရီးယားတန်တမာမှတ်တမ်းတွေအရမြန်မာနိုင်ငံမှာမြောက်ကိုရီးယားနှစ်ယောက်ကိုပြစ်ဒဏ်ချပြီးနှစ်နှစ်အကြာဂျပန်မှာပညာသင်နေတဲ့တရားသူကြီးရဲ့သမီးတေဆုံးခဲ့မှုကိုတောင်ကိုရီးယားတန်တမာတွေကစုံစမ်းခဲ့ကြတယ်ဆိုတာသိရပါဗျ1986ခုနှစ်တုန်းကတန်တမာမှတ်တမ်းတွေအရအဲ့ဒီအချိန်တုန်းကဆွစ်ဇာလန်နိုင်ငံဆိုင်ရာမြောက်ကိုရီးယားတပ်အမတ်ကြီးအီဆန်အုတ်ကမြန်မာတပ်အမတ်ကြီးဦးသိန်းထွန်းကိုတွေ့ဆုံခဲ့ပြီးတော့မြန်မာအမျိုးသမီးတေဆုံးမှုဟာမြောက်ကိုရီးယားတို့နဲ့ပတ်သက်နေတယ်လို့တန်တရားရှိကြောင်းပြောကြားခဲ့ပါတယ်အမျိုးသမီးတေဆုံးတဲ့နေရာမှာမြောက်ကိုရီးယားဆက်လက်ဖင်စီတွေတွေ့ရှိခဲ့တာကြောင့်အဲ့ဒီအမျိုးသမီးကိုကိုကိုတေချောင်းကြံခဲ့တာမဟုတ်ဘဲမြောက်ကိုရီးယားတို့လက်ချက်ဖြစ်နိုင်တယ်လို့တောင်ကိုရီးယားတပ်အမတ်ကြီးကမြန်မာတပ်အမတ်ကြီးကိုပြောကြားခဲ့တယ်လို့အခုမှထွက်ပေါ်လာတဲ့တောင်ကိုရီးယားတန်တမာမှတ်တမ်းတွေမှာဖော်ပြပါတယ်1983ခုနှစ်တုန်းကမြန်မာနိုင်ငံကိုအလစ်လာတဲ့တောင်ကိုရီးယားသမ္မတချန်ဒူဝါနဲ့အဖွဲ့ကိုအာဇာနည်ဘိမ့်မှန်မှာဘုံကွဲလှုပ်ကြံဖို့ကြိုးစားခဲ့တာမှာတောင်ကိုရီးယားအစစ်မြစ်အရာရှိကြီးတွေအပါအဝင်22ယောက်တေဆုံးပြီးတော့46ယောက်ဒဏ်ရာရခဲ့ပါတယ်။ဘုံခွဲခဲ့သူမြောက်ကိုရီးယား3ယောက်မှာ1ယောက်ကဖမ်းဆီးစဉ်တေဆုံးခဲ့ပြီးတော့2ယောက်ကိုတော့ဖမ်းမိခဲ့ပါတယ်။ကင်ဂျီဆူးကိုတေတံချခဲ့ပြီးကမ်မင်ချူးကိုတော့ထောင်ဒဏ်တသက်ချခဲ့တာမှာ2008ခုနှစ်တုန်းကအင်းစိန်အချင်းထောင်မှာအသက်ကန်ဆာနဲ့တေဆုံးသွားခဲ့ပါတယ်ရှင်။
ရခိုင်ပြည်နယ်မှာမွတ်စလင်လူနည်းစုတွေကိုလူမျိုးတုံးတုတ်တင်နေတယ်ဆိုတာမျိုးလုံးဝမရှိပါဘူးလို့အမျိုးသားလူညုံရေးဆိုင်ရာအကြံပေးပုဂ္ဂိုလ်ဦးတောင်ထွန်းကမနေ့ကပြောကြားလိုက်ပါတယ်ရန်ကုန်မြို့အခြေဆိုင်ကုလသမဂ္ဂနိုင်ငံတကာအဖွဲ့အစည်းတွေနဲ့နိုင်ငံခြားတိုင်ဝန်တွေကတန်တမာအယောက်50တက်ရောက်ခဲ့တဲ့ ရခိုင်ပြည်အခြေအနေအရရနဲ့ပတ်သက်ပြီးရန်ကုန်မြို့အမျိုးသားပြန်လည်တင်းမြတ်ရေးနဲ့ညီညာရေးဗဟိုဌာန NRPC မှာတန်တမန်တွေကိုအဲ့ဒီလိုပြောကြားလိုက်တာဖြစ်ပါတယ်။ပြီးခဲ့တဲ့ရက်ပိုင်းနေ့အတွင်း BBC သတင်းဌာနနဲ့တွေ့ဆုံမေးမြန်းကမှနိုင်ငံတော်အတိုင်ပင်ခံပုဂ္ဂိုလ်ဒေါင်းဆန်းစုကြည်ပြောသွားတာကိုဦးတောင်ထွန်းကတန်တမန်အတန်းဝိုင်းကိုထပ်ပြောသွားတာဖြစ်ပါတယ်။မြန်မာနိုင်ငံမှာစစ်တပ်ရဲ့လှုပ်ဆောင်ချက်ဟာကမ္ဘာပေါ်ကဘယ်နေရာမှာမဆိုရှိတဲ့စစ်တပ်တွေကလှုပ်ဆောင်တာနဲ့အလားတူဖြစ်ပြီးသူတို့အနေနဲ့မရင်ကျင်တာတပ်ဖြတ်တာနှိပ်စက်ညှဉ်းပန်းတာတွေကိုလှုပ်ဖို့အခွင့်မရှိကြောင်းနဲ့သူတို့မှာလိုက်နာရမယ့်စီကံစီမင်းတွေရှိပြီးအဲ့ဒါတွေကိုလိုက်နာလှုပ်ဆောင်အောင်မှာဖြစ်တယ်လို့လည်းဦးတောင်ထွန်းကပြောသွားပါတယ်။
ဗီယက်နမ်နိုင်ငံဟနွိုင်းမြို့တော်မှာအင်္ဂါနေ့ကကစားခဲ့တဲ့ AFC အမျိုးသမီးအာရှဖလာအတွက်အုပ်စုဒီခြေစစ်ပွဲမှာအိရှင်ဗီယက်နမ်အသင်းကမြန်မာအသင်းကို2-0မရှိနဲ့နိုင်ပြီးတော့ဘောလုံးပွဲကိုတတ်သွားပါတယ်။အုပ်စုတွေကအရင်ပွဲစဉ်တွေမှာအရှုံးမရှိခဲ့ကြတဲ့မြန်မာအသင်းနဲ့ဗီယက်နမ်အသင်းတို့ပွဲစားတွေကအကျိတ်အနည်းကန်ခဲ့ကြပါတယ်။ပွဲစားပြီးမိနစ်30လောက်မှာမတ်ဝင်းသိန်ကြီးထွန်းတည်လာတဲ့ဘောလုံးကိုနော်အဲလိုဝါဖောကသွင်းဖို့ကြိုးစားခဲ့ပေမဲ့လည်းဂိုးတိုင်ပါကိုထိပြီးဂိုးလွှဲခဲ့ရပါတယ်။ပထမပိုင်းမှာနှစ်ဖက်လုံးဂိုးမသွင်းနိုင်ခဲ့ပေမဲ့ဒုတိယပိုင်းမှာတော့ဒီဗီယက်နမ်ဘက်ကဖိကစားတဲ့အတွက်2-0မရှိနဲ့အနိုင်ရသွားပါတယ်။ပထမပိုင်းနာဝီဘက်မှာမြန်မာအသင်းကစားပုံအတွက်ခုံယူတယ်လို့မြန်မာအသင်းနီးပြားက AFC သတင်းကိုပြောပါတယ်။ဒုတိယပိုင်းမှာတော့ဗီယက်နမ်ဘက်ကအပေးအယူအချိတ်ဆက်ပုံမိခဲ့တယ်လို့သူကပြောပါတယ်။အင်္ဂါနေ့ကပွဲဟာမြန်မာနဲ့ဗီယက်နမ်အသင်းတို့လေးနှစ်အတွင်းမှာ6ကြိမ်မြောက်ကစားတဲ့ပွဲဖြစ်ပါတယ်။အရင်ပွဲတွေကလည်းမြန်မာကဗီယက်နမ်ကိုမနိုင်ခဲ့ပါဘူး။အခုတော့ဗီယက်နမ်အမျိုးသမီးအသင်းဟာအုပ်စု D ရဲ့အုပ်စုဘူးအဖြစ်နိုင်ပြီးတော့ဘောလုံးပွဲကိုတက်သွားပါပြီ။19ကြိမ်မြောက် AFC အာရှဖလာအမျိုးသမီးဘောလုံးပွဲကတော့2018ခုနှစ်ကမှဂျော်ဒန်နိုင်ငံမှာကျင်းပမှာဖြစ်ပါတယ်။
Protestant Reformation လို့ခေါ်တဲ့ Roman Catholic Christian ဂိုင်းတွေကနေ16ရာစုနှစ်အတွင်းကခွဲထွက်ဖို့လှုပ်ရှားမှုရဲ့နှစ်900ပြည့်အထိမ်းအမှတ်ညီလာခံကိုဂျာမန်ဝန်ကြီးချုပ်အင်္ဂလာမာခဲနဲ့အတူတက်ဖို့အတွက်အမေရိကန်သမ္မတဟောင်းဘရက်အိုဘားမားဟာရှစ်လအတွင်းဂျာမနီနိုင်ငံကိုတွားရောက်မှာဖြစ်ကြောင်းအခမ်းအနားစီစဉ်သူတွေကအင်္ဂါနေ့မှာပြောပါတယ်သမ္မတဟောင်းအိုဘားမားနဲ့ဝန်ကြီးချုပ်မာခဲတို့နှစ်ဦးဟာဒီညီလာခံမှာတောင်အာဖရိကဖုန်တော်ကြီးနဲ့အတူမေလ25ရက်နေ့မှာမိန့်ခွန်းပြောကြားမှာဖြစ်ပါတယ်ဒီညလာခံကိုဂျာမန်ပရိုတက်စတန့်အဖွဲ့ကြီးကနေနဲ့အိုဘားမားဖောင်ဒေးရှင်းတို့ကပူးတွဲကျင်းပတာဖြစ်ပြီး2013ခုနှစ်တုန်းကအမေရိကန်သမ္မတအနေနဲ့အိုဘားမားစကားပြောခဲ့ပြီးတဲ့ဘာလင်မြို့ရဲ့အထင်ကရဘရန်ဒန်ဘတ်မဟုတ်ရှိမှာကျင်းပမှာဖြစ်ပါတယ
်နောက်ဆုံးရနိုင်ငံတကာသတင်းတွေကိုမဆုမြတ်မှုနဲ့ကုဇော်ဝင်းနိုင်တို့ပြောပြသွားခဲ့ကြတာဖြစ်ပါတယ်။အခုတော့စိတ်ဝင်စားစရာသတင်းတစ်ပုဒ်နဲ့အရင်ဆုံးစပါမယ်။မြောက်ကိုရီးယားတချို့တွေကိုတေးတန်အမိန့်ချမှတ်ခဲ့တဲ့မြန်မာတရားသူကြီးရဲ့တမီဂျပန်နိုင်ငံမှာ1985ခုနှစ်ကဖြစ်ပွားခဲ့တဲ့တေဆုံးမှုမှာမြောက်ကိုရီးယားကပတ်သက်နေတယ်လို့တောင်ကိုရီးယားနိုင်ငံကြ ాయి ဌာနကအင်္ဂါနေ့မှာအများပြည်သူသိအောင်ထုတ်ပြန်လိုက်တဲ့လျှို့ဝှက်စာတမ်းမှာဖော်ပြထားပါတယ်။1983ခုနှစ်ကမြန်မာနိုင်ငံကိုချစ်ကြည်ခီးစဉ်ဖြစ်လာရောက်ခဲ့တဲ့တောင်ကိုရီးယားသမ္မတချန်ဒူဝမ်အစိုးရအဖွဲ့ကိုအာဇာနည်ပိတ်မှန်မှာဘုံခွဲလုကြံမှုစူးစမ်းခဲ့တဲ့မြောက်ကိုရီးယားတချို့နှစ်ဦးကမြန်မာနိုင်ငံမှာတည်တံနဲ့ထောင်ဒဏ်အပြစ်ပေးတာကိုခံခဲ့ရတာဖြစ်ပါတယ်။အကြောင်းစုံကိုမတ်အင်ဂျင်နီကတင်ပြပေးပါလိမ့်မယ်ခင်ဗျာ
။တောင်ကိုရီးယားနိုင်ငံကြ ాయి ဌာနကနေမနေ့ကအများပြည်သူသိအောင်ထုတ်ပြန်တဲ့လျှို့ဝှက်သတင်းစာမျက်နှာပေါင်း23,000ထဲမှာမြန်မာနိုင်ငံနဲ့ပတ်သက်လို့တမျက်နှာပါဝင်ခဲ့ပါတယ်။အဲ့ဒါကတော့1983ခုနှစ်အောက်တိုဘာလ9ရက်အာဇာနည်ပိတ်မှန်ဘုံဖောက်ခွဲမှုနဲ့ပတ်သက်ပြီးအရှင်ဖမ်းဆီးရမိခဲ့တဲ့မြောက်ကိုရီးယားတရှိဘုံမှုဇင်မိုနဲ့ဗိုလ်ကြီးကမ်မင်ချူတို့နှစ်ဦးကိုတေတံနဲ့ထောင်ဒဏ်အမိန့်ချမှတ်ခဲ့တဲ့တရားသူကြီး3ဦးတည်းကတရားသူကြီးဥခင်ဇာမုံရဲ့သမီးဟာ1985ခုနှစ်ကဂျပန်နိုင်ငံကိုပညာတော်သွားစဉ်မှာရုတ်တရက်တေဆုံးခဲ့တာဖြစ်ပါတယ်ဥနေဝေမဆလာအစိုးရလက်ထက်ချင်းလူမျိုးတရားသူကြီးဘုံမူဟောင်းဥခင်ဇာမုံနဲ့ပတ်သက်လို့နီးစပ်သူတအုပ်ဖြစ်တဲ့အမေရိကန်ပြည်ထောင်စုမှာနေထိုင်နေတဲ့ဒေါက်တာရူဒင်းငါကအခုလိုပြောပြပါဗ
ျ။ဘုံမူကြီးခင်ဇာမုံကလွတ်လပ်ရေးရစမှာဖွဲ့စည်းတဲ့ချင်းတက်ရင်တင်းနှစ်သုံးထဲမှာအတူကြီးပူပေါ့နော်။ကွက်ကဲမှုချင်းထဲမှာတော့ပထမဆုံးနီးပါးလောက်ဘုံမူကြီးဖြစ်လာတာဖြစ်တယ်။နောက်ဦးနေဝင်းလက်ထက်မှာနိုင်ငံတော်ကောင်စီဝင်မှာဘုံမှုကြီးဘန်ကုလနဲ့ဘုံမှုကြီးခင်ဇမုံတို့ပါတယ်နောက်ပိုင်းတရားသူကြီးအဖွဲ့ဝင်နိုင်ငံတော်တရားသူကြီးအဖွဲ့ဝင်တွေမှာပါလာတယ်အဲ့လိုနိုင်ငံတော်တရားသူကြီးအဖွဲ့ဝင်ဖြစ်တဲ့အချိန်မှာအာဇာနည်ပိတ်မှန်ဘုံကွဲတဲ့ကိစ္စမြောက်ကိုရီးယားအေဂျင့်3ယောက်ကဘုံခွဲတယ်ပေါ့နော်1983လောက်ထင်ပါတယ်အဲ့ဒီဖမ်းမိတဲ့မြောက်ကိုရီးယားဘုံခွဲတဲ့လူတွေကိုနိုင်ငံတော်ဆင့်တရားစီရင်တဲ့အခါမှာ နိုင်ငံတော်တရားသူကြီးဦးခင်သမုံရဲ့တရားရုံးကနေတရားစီရင်ခဲ့တယ်လို့ကျွန်တော်မှတ်မိပါတယ်
သူတမီးကအခုဂျပန်မှာအဲဒီ1985ခုနှစ်ကတည်ခဲ့တဲ့အမှုမှာဒါမြောက်ကိုရီးယားဘက်ကပြန်ပြီးတော့လက်စားချေခဲ့တယ်ဆိုပြီးတော့အခုတောင်ကိုရီးယားဘက်ကတော့ယူဆရတယ်ပေါ့နော်သူတို့အထောက်အထားတွေတွေ့ရဆိုပြီးတော့မနေ့ကသူတို့ထုတ်ပြန်တဲ့လူဝဲတဲ့တဲ့အခုသူတို့အများပြည်သူတီးအောင်ထုတ်ပြန်တဲ့ခါမှာပါလာတဲ့အတွက်ဒီသူတမီးအဲဂျပန်ပညာတော်သင်သွားတဲ့အချိန်မှာတည်ဆုံးခဲ့ရတဲ့ပတ်သက်ပြီးတော့ဘယ်လိုတည်ခဲ့လဲပေါ့နော်ပြောပြပေးပါဦး
ဟုတ်ကဲ့ကျွန်တော်အထောက်အထားတိကျတော့မသိဘူးသူဘုံမှုကြီးခင်သမုံရဲ့တမီးရစာတော်တယ်လေတက္ကသိုလ်မှာလက်ထောက်ကတိကလာမသိဘူးလျာကိုလျန်မုံလို့ကျွန်တော်မှတ်မိတယ်သူရဲ့အမျိုးသားကပမာဒီမြမရုပ်မြင်တန်ကြားမှာညွန်ကြိုင်းမှုအဆင့်ရောက်တယ်ထင်တယ်အဲဂျပန်ကိုသွားပြီးတော့တိုကျိုမှာပညာတော်တင်သွားတဲ့အခါမှာဘုံမှုကြီးခင်သမုံကဒီနောက်ကိုရီးယားအေဂျင့်တွေကိုတည်ရန်ပြီးတယ်ဆိုတော့ဟာနဲ့နောက်ကိုရီးယားဒီထောက်လှမ်းကြီးတွေကသူ့တမီးဂျပန်ရောက်တဲ့ဟာကိုခြေရာခံပြီးတော့ရီချိုးခန်းမှာတပ်ဖြတ်သွားတယ်လို့ကျွန်တော်တို့လေ့လာသိရှိခဲ့တယ်။ဒီတဲ့အတိုင်းအဲ့ဒီခက်တွေက1980ကျော်တွေကမဆာလာဦးနေဝင်းခက်ဆိုတော့တရင်ကိုလွတ်လွတ်လပ်ဖွင့်မချတဲ့အခါမှာကျွန်တော်တို့အဲ့ဒီဟာတွေလဲခုနကကျွန်တော်ပြောတဲ့ကိစ္စတွေလည်းဘေးပေါက်ကနေဒါကြားရတာပေါ့နော်
တောင်ကိုရီးယားနိုင်ငံသားဤဌာနရဲ့ထုတ်ပြန်ချက်မှာတော့1986ခုနှစ်မှတ်တမ်းအရာအဲ့ဒီအချိန်ကဂျနီဗာဆိုင်ယာတောင်ကိုရီးယားတန်မတ်ကြီးလီဆန်အုတ်ကနေမြန်မာတန်မတ်ကြီးဦးသိန်းထွန်းနဲ့တွေ့ဆုံစဉ်မှာတရားသူကြီးဦးခင်ဇာမုံရဲ့တမီးဂျပန်နိုင်ငံမှာတည်ဆုံခဲ့တာနဲ့ပတ်သက်လို့တန်တရားဖြစ်စရာတွေရှိနေတဲ့အတွက်အေးအေးယူဆောင်ရွက်ဖို့ပြောဆိုခဲ့ကြောင်းဖော်ပြထားပါတယ်စုံစမ်းစစ်ဆေးသူတွေဟာတည်ဆုံသူအမျိုးသမီးအလောင်းရှိတဲ့နေရာမှာမြောက်ကိုရီးယား secret အတိုအစတွေကိုတွေ့ရှိခဲ့ကြောင်းတောင်ကိုရီးယားတန်မတ်ကြီးကမြန်မာတန်မတ်ကြီးကိုပြောပြခဲ့တယ်လို့ဆိုပါတယ်။ဒါ့အပြင်တေချောင်းဂျန်စီရလောက်အောင်အထောက်အထားလည်းမတွေ့ရဘူးလို့တောင်ကိုရီးယားတန်မတ်ကြီးကပြောဆိုခဲ့ကြောင်းဖော်ပြထားပါတယ်။မြောက်ကိုရီးယားတရှိုးရီအပေါ်ဖခင်ဖြစ်သူရဲ့စီရင်ချက်ကြောင့်ပြန်ပြီးလက်စားချေတာဖြစ်နိုင်တယ်လို့ယူဆကြောင်းတောင်ကိုရီးယားအစိုးရရဲ့ထုတ်ပြန်ချက်မှတ်တမ်းကဆိုပါတယ်။တောင်နဲ့မြောက်ကိုရီးယားနှစ်နိုင်ငံလုံးနဲ့ဆက်ဆံရေးရှိခဲ့တဲ့သမရဦးဆန်းယူဆိုရှယ်လစ်အစိုးရလက်ထက်ချစ်ချည်ရေးခီးစဉ်ဖြစ်ရောက်ရှိလာတဲ့တောင်ကိုရီးယားသမရချန်ဒူဝမ်ကိုမြောက်ကိုရီးယားတရှို၃ဦးကအာဇာနည်ဗိမာန်မှာဘုံဖောက်ခွဲလုပ်ကြံရမှာချန်ဒူဝမ်ကအသက်မသေးခဲ့ပေတောင်ကိုရီးယားအစိုးရအဖွဲ့ဝင်ဝင်ကြီး၄ဦးအပါအဝင်မြန်မာနိုင်ငံသားစုစုပေါင်း21ဦးသေဆုံးခဲ့ပြီးသမရနဲ့အတူလိုက်ပါလာသူ14ဦးအပါအဝင်ဒဏ်ရာရရှိသူသမရနဲ့အတူလိုက်ပါလာသူ14ဦးအပါအဝင်စုစုပေါင်း46ဦးဒဏ်ရာရရှိခဲ့ပါတယ်။မြောက်ကိုရီးယားတရှို3ဦးတည်းကဇင်ကီချူးကိုတော့ကော်မှုမျိုးနယ်တခုတ်ပင်ကျွရမှာရဲအာဏာပိုင်တွေကအသေးဖမ်းဆီးခဲ့ပါတယ်။ဘုံမှုစင်မှုကိုတော့တေတံအမိတ်ချမှတ်ခဲ့ပါတယ်။နောက်တဦးဖြစ်တဲ့ကမ်မင်ချူးကတော့တရားရုံးမှာဖြောင့်ချက်ပေးတဲ့အတွက်ထောင်ဒဏ်အပြစ်ပေးခံခဲ့ရပြီးအင်းစိန်ထောင်မှာနှစ်အကြာဆုံးအကျဉ်းသားတဦးဖြစ်2008ခုနှစ်မေလ18ရက်နေ့မှာအသေးကန်ဆာနဲ့ကွယ်လွန်ခဲ့ပါတယ်ရှင်။
မအင်ဂျင်နိုင်ပြပြတော့တာပါနောက်ထပ်သတင်းလောကတပုတ်ကိုဆက်ပါမယ်မြန်မာစစ်တပ်ရဲ့လူသတ်မှုအတ္တမပြုကျင့်မှုတွေကြောင့်လို့ဆိုပြီးရိုဟင်ဂျာလို့သူတို့ကိုသူတို့ခံယူထားသူတွေဟာမြန်မာပြည်ကသူတို့ရဲ့နေအိမ်တွေကိုစွန့်ခွာလာခဲ့တာနှစ်ဝက်ကျော်ကြာရှိနေပါပြီအခုခါမှာဘင်္ဂလားဒေ့ရှ်ဒုက္ခသည်စခန်းတွေမှာနေထိုင်နေကြတဲ့သူတို့အတွက်မကြခင်မှာမိုးရသည်ကြောက်ရွံ့တော့မှမို့နေစရာအတွက်ပိုးပြီးတော့အခက်အခဲတွေတွေ့လာတော့မှဖြစ်ပါတယ်ဒီကြောင့် VOA သတင်းတော့ John Owen Cossacks ဘာသာကနေတရင်ပြပို့ထားတာကိုအခြေခံပြီးတော့ကိုဝင်းခတ်မောင်ကပြောပြပေးပါလိမ့်မယ်ခင်ဗျာ
မကြခင်မိုးရသည်ကြောက်တော့မှာဖြစ်လို့ဘင်္ဂလားဒေ့ရှ်မှာရှိတဲ့ဒုက္ခသည်စခန်းတွေမှာရိုဟင်ဂျာတွေအတွက်အခက်တွေ့နေရပါတယ်ပြီးခဲ့တဲ့အော်တိုဘာလနောက်ပိုင်းမြန်မာတပ်မတော်ကနေပြည်တော်ရှင်းလင်းမှုတွေလုပ်ခဲ့တဲ့ကာလအတွင်းဖိနှိပ်ရက်ဆက်မှုတွေရှိတဲ့ဆိုပြီးဘင်္ဂလားဒေ့ရှ်နိုင်ငံဘက်ကိုသူတို့ရောက်လာခဲ့တာပါအရေးအတွက်အားဖြင့်လူ9000လောက်ရှိမယ်လို့လူခွင့်ရေးအဖွဲ့တွေကခန့်မှန်းပါတယ်ဒုက္ခသည်တူဖြစ်တဲ့မိုဟာမက်အန်ဝါကအခုလိုပြောပါတယ
်အာရမတမတလေကန်စရီမာရာဇီ
အကယ်၍သာကျွန်တော်တို့ကိုရိုဟင်ဂျာလို့အတိမတ်ပြုမယ်ကဘာကူလဲကျွန်တော်တို့ကိုနှိမ့်ဆက်ညှဉ်းပန်းမှုတွေမလုပ်ပါဘူးလို့ခရီးပေးမယ်ဆိုရင်တော့ကျွန်တော်တို့ပြန်ကြမှာပါမဟုတ်ရင်တော့ပြန်မှာမဟုတ်ပါဘူ
းနိုင်ငံတကာကဖိအားပေးပြီးသူတို့အခွင့်အရေးအတွက်တောင်းဆိုပေးမယ်ဆိုရင်သူတို့အတွက်ပိုပြီးလုံခြုံတဲ့ပတ်ဝန်းကျင်တစ်ခုဖန်တီးပေးနိုင်ဖို့မျှော်လင့်နေကြပါတယ်ဒါမှမဟုတ်လူအမြောက်များအသက်ဖြတ်ခံရမှုတွေနဲ့အတ္တမပြုကျင့်မှုတွေရှိနေတဲ့ဆိုရဲဆွဆွဲချက်တွေနဲ့အစီရင်ခံစာတွေအပေါ်ထဲထဲဝုံဝုံစုံစမ်းမှုတွေလုပ်ပေးဖို့ကုလသမဂ္ဂကတောင်းဆိုနေပေမဲ့မြန်မာအစိုးရကတော့ဒီဆွဆွဲချက်ကိုပယ်ချထားပါဗျ။မကြသေးခင်ကတွေ့ဆုံမေးမြန်းခန်းတစ်ခုမှာလည်း နိုင်ငံတော်တိုင်ပင်ခံပို့ကိုဒေါအောင်ဆန်းစုကြည်ကလူနည်းစုတွေပေါ်လူမျိုးတုံးတပ်ဖြတ်မှုတွေလုပ်ခဲ့တယ်ဆိုတဲ့ဆွဆွဲချက်တွေနဲ့ပတ်သက်လို့မဟုတ်မမှန်ကြောင်းညင်းဆိုပါတယ်မြန်မာအစိုးရထောက်ပံ့မှုနဲ့စုံစမ်းရေးကော်မရှင်ဟာမကြာသေးခင်ကသူတို့ဒုက္ခသည်စခန်းတွေကိုလာရောက်လေ့လာခဲ့ပါတယ်ဒါပေမဲ့လည်းအားရစရာတော့တိတ်မရှိခဲ့ပါဘူးလို့ဒုက္ခသည်တူဖြစ်တဲ့ဆူလ်တန်အမတ်ကပြောပါတယ
်ပိုဒီဗီလ်ဟူရာဒီရဲ့ဘာဒလန်ဆာလ
ီဘာရီအများကြီးမီးရှို့ခံရတယ်ဝိကင်းစာကလေးတွေကိုအိမ်နေတဲ့ပိတ်ပြီးမီးရှို့ခံရတယ်လို့ကျွန်တော်တို့ကပြောပြပါတယ်ခင်ဗျားတို့လုတ်ပြီးဘာလို့လိန်နေတာလဲလို့မေးတဲ့အခါသူတို့ကလိန်နေတာကျွန်တော်တို့လို့ပြန်ပြောပါတယ
်ဒုက္ခတဲ့စကန်တွေထဲမှာတော့ Ranger ဆရာဝန်တယောက်ကလှည့်လဲပြီးလက်တလောရောက်လာသူတွေကိုနေရာချပေးနေပါတယ်ဒါပေမဲ့လည်းဒီမှာရောက်နေတာတော်တော်လေးကြာပြီဖြစ်တဲ့ Ranger အရေးအတွက်ကလည်းမနှဲပါဘူးမိုးရင်းရောက်တဲ့အခါသူတို့အတွက်စိုးရိမ်မှုတွေလည်းပိုတိုးလာနေပါတယ်တချို့ကနေလာတာဆယ်စုနှစ်နဲ့ချီရှိနေပြီးတော့နောက်ထပ်ရောက်လာတဲ့သူတွေကိုသူတို့နဲ့အတူအမြဲတမ်းဒုက္ခတွေဖြစ်လာကြမှာလဲစိုးရိမ်နေကြပါတယ်ဒုက္ခတွေတူဖြစ်တဲ့မီနူအာရာဘန်ကန်ကအခုလိုပြောပါတယ
်လူသစ်တွေထားရောက်လာပြီးတော့ကျမတို့လိုပဲဒီမှာနေနေကြပါတယ်ဒီမှာလူဦးရေပြဿနာရှိတယ်လေပြီးတော့စားတောက်ဈေးနဲ့တခြားဈေးတွေကလည်းတစ်နေ့ထက်တစ်နေ့တိုးလာနေတာပ
ါပြိပကဖြစ်ပွားနေတဲ့အခြေအနေတွေကိုမဖြေရှင်းနိုင်ပဲရှေ့ကိုတိုးတက်မလာတဲ့အနေအထားမှာအနစ်နာဆုံးကတော့သူတို့လိုဒုက္ခတွေတွေဖြစ်နေကြောင်းပါခင်ဗျာ
ကိုဝင်းခတ်မောင်ပြောပြသွားတာဖြစ်ပါတယ်အခုတော့နိုင်ငံတကာသတင်းတစ်ပုဒ်ကိုဆက်ပါမယ်အမေရိကန်နဲ့ဗီယက်နမ်နိုင်ငံကြားအပြန့်လှန်ပူးပေါင်းဆောင်ရွက်မှုတွေလုပ်ဖို့အတွက်လိုလားတဲ့သဘောမျိုးတမရဒေါ်နယ်ထရန့်ကဗီယက်နမ်တမရချန်တိုက်ကွမ်းစီကိုရေးသားပြဖို့တဲ့စာချုပ်အမေရိကန်အစိုးရတက်ကဗီယက်နမ်နိုင်ငံအပေါ်ထောက်ပံ့ကူညီမှုတွေဆက်လုပ်လာပါမလားဆိုတဲ့စိုးရိမ်မှုတွေကိုတက်တာစီခဲ့ပါတယ်ဒါပေမဲ့အဲ့ဒီစာချုပ်အမေရိကန်နဲ့ဗီယက်နမ်ကြားမှာထူးခြားတဲ့သဘောတူညီမှုတွေချက်ချင်းရလာလိမ့်မယ်လို့တော့မျှော်လင့်ထားလို့မရသေးဘူးလို့လေ့လာသူတွေကပြောကြပါတယ်။ထိုင်ဝမ်ကျွန်းကိုတိုက်ပေမြို့တော်ကနေသတင်းတော့ Ralph Jennings ပြပို့ထားတဲ့သတင်းကိုမတ်စုမြန်မောင်ကဆက်ပြီးတော့တင်ပြပေးပါလိမ့်မယ်ခင်ဗျာ
။ February 23ရက်နေ့နေ့စွဲနဲ့ American သမ္မတ Donald Trump ကဗီယက်နမ်သမ္မတ Chan Dai Quan Si ကိုပေးပို့ခဲ့တဲ့စာရဲမှာဗီယက်နမ်နဲ့ပူးပေါင်းဆောင်ရွက်မှုတိုးမြှင့်ဖို့လိုလားသလိုနိုင်ငံတကာဥပဒေတွေနဲ့အညီအာရှပစိဖိတ်ဒေသတည်ငြိမ်သားရပါပြောရေးအတွက်ဒေသရင်းနိုင်ငံတွေနဲ့လက်တွဲဆောင်ရွက်လိုတယ်လို့အမေရိကန်သမ္မတကရေးသားထားပါတယ်။အဲဒီစာကြောင့်ဗီယက်နမ်နဲ့ကုန်သွယ်ရေးတိုးမြှင့်ရေးကိုထရမ့်အစိုးရကနောက်မှသဘောတူလာနိုင်တယ်လို့ဟနွိုင်းမြို့တော်ကအကဲခတ်တွေကမျှော်လင့်နေကြပါတယ်။ဗီယက်နမ်ကအမေရိကန်နဲ့ကုန်သွယ်ရေးနဲ့လုံခြုံရေးအရာပူးပေါင်းဆောင်ရွက်မှုကိုပြန်လည်စတင်နိုင်ဖို့လိုလားနေချိန်မှာအရင်ကရန်သူဟောင်းဖြစ်ခဲ့တဲ့တရုတ်နဲ့လည်းဆက်ဆံရေးတိုးတက်ဖို့ကြိုးစားနေပါတယ်။ဒါနဲ့ပတ်သက်လို့ဩစတြေးလျနိုင်ငံ New South Wales တက္ကသိုလ်ကနိုင်ငံရေးဆိုင်ရာဂုဏ်သုဆောင်ပါမောက်ခကောက်တေယာကအခုလိုသုံးသပ်ပါတယ်
။ I think Vietnam is attempt to maintain that multipolar balance.
နိုင်ငံစုံနဲ့ဆက်ဆံရေးမှာချင်းဝင်ရှာဘက်မြအောင်ထိနိုင်မှုအတွက်ဗီယက်နမ်ဘက်ကကြိုးစားနေပေမဲ့တကယ်လို့ Trump ကတရုတ်ကိုပဲဆက်ဆံပြီးတခြားအရှိတောင်အရှနိုင်ငံတွေကိုလျှို့ရှုထားမယ်ဆိုရင်ဘက်မြအောင်လုပ်နိုင်မှာမဟုတ်ပါဘူး။
Mr. Trump တမရရာထူးမယူခင်ဒီဇင်ဘာလတုန်းကဗီယက်နမ်ဝန်ကြီးချုပ်ဝင်းဆွန်ဖော့ခ်နဲ့တယ်လီဖုန်းဆက်သွယ်စကားပြောတော့ကလည်းနှစ်နိုင်ငံဆက်ဆံရေးတိုးတက်ဖို့လိုလားတယ်လို့ Mr. Trump ကပြောခဲ့တယ်လို့ကုန်သွယ်ရေးနဲ့ယင်းနှိမ့်မြုပ်နှံမှုတိုးမြင့်နိုင်မဲ့နည်းလမ်းတွေကိုနှစ်ဖက်ဆွေးနွေးခဲ့ကြပါသေးတယ်။ American ကုမ္ပဏီတွေကလောကကတက်တာတဲ့နိုင်ငံတွေမှာလုပ်ငန်းတွေလုပ်နေကြတဲ့အတွက် American နိုင်ငံထဲမှာအလုပ်ကိုင်တွေရှားပါးနေတာလို့ Mr. Trump ကပြောထားတာမို့ကုန်သွယ်ရေးဆိုင်ရာသဘောတူညီမှုတွေရဖို့ကအချိန်ကြာအောင်ပဲလို့ပညာရှင်တချို့ကသုံးသပ်နေပါတယ်။စီးပွားရေးဆိုင်ရာအတိုင်ပင်ခံကုမ္ပဏီ Mekong Economics ကစီးပွားရေးပညာရှင် Adam McCarthy ကအခုလိုပြောပါတယ်
။ He says Vietnam is a cheap exporter to America and causing loss of jobs in America.
Vietnam ဟာ American ကိုအဓိကကုန်တွေတင်ပို့နေတဲ့နိုင်ငံဖြစ်ပါတယ်။ဒါကြောင့် American မှာအလုပ်အကိုင်တွေဆုံးရှုံးနေတယ်လို့သမရထရန့်ကမြင်ပါတယ်။ပထဝီနိုင်ငံရေးရဗီယက်နမ်နဲ့ဆက်ဆံရေးကိုထက်တွက်ဖို့လိုတာမှမင်မဲ့ဒေါ်နယ်ထရမ့်ကဘလို့စဉ်းစားပြီးဘလို့အမြင်ရှိတယ်ဆိုတော့အတိအကျမသိနိုင်ပါဘူ
းဗီယက်နမ်နိုင်ငံရဲ့စီးပွားရေးတန်ဖိုးဒေါ်လာဘီလီယံ200မှဝင်ငွေ40ရာခိုင်နှုန်းလောက်ကကုန်ထုတ်လုပ်ငန်းတွေကရရှိတာပါနိုင်ငံသားကလာရောက်ရင်းနှီးထုတ်လုပ်တဲ့ဖိနက်စမတ်ဖုန်းစတဲ့ကုန်ပစ္စည်းတွေကိုတင်ပို့မှုက2011ခုနှစ်လောက်ကစပြီးတိတိတတ်တာတိုးတက်လာခဲ့ပါတယ်အမေရိကန်နိုင်ငံဟာဗီယက်နမ်ရဲ့အဓိကပို့ကုန်ဈေးကွက်ဖြစ်ပြီးအမေရိကန်ရဲ့ကုန်သွယ်ရေးမှာပို့ကုန်အတွက်ပုံငွေဒေါ်လာ38ဘီလီယံနဲ့သွင်းကုန်ပိုင်းမှာကုန်သွယ်ရေးပုံငွေဒေါ်လာ10ဘီလီယံကျော်ရှိနေပါတယ်။ဒေတာရင်းနဲ့နိုင်ငံတကာရေးရာတွေမှာဗီယက်နမ်နဲ့လက်တွဲဆောင်ရွက်လိုတယ်လို့သမ္မတထရမ့်ရဲ့စာထဲမှာရေးသားထားပါတယ်။ ဒီနေ့ကုန်ပိုင်းကြရင်ဗီယက်နမ်မှာကျင်းပမယ့်အာရှပစိဖိတ်စီးပွားရေးပူးပေါင်းဆောင်ရွက်ရေးထိပ်သီးစည်းဝေးပွဲကိုလာတက်ဖို့စဉ်းစားထားတယ်လို့လည်းသူရဲ့စာရဲမှာပြောထားပါတယ်။အာရှနိုင်ငံတွေအပေါ်ဩဇာလွှမ်းနိုင်အောင်တရုတ်ကကြိုးစားနေချိန်မှာတရုတ်ဖက်ပါမသွားအောင်ဗီယက်နမ်ကိုအမေရိကန်ကနောက်ပိုင်းမှာတော့သူ့ဖက်ဆွဲနိုင်တယ်လို့နိုင်ငံရေးလေ့လာသူတချို့ကပြောပါတယ်။တချိန်ကဆစ်ဖြစ်ခဲ့တဲ့အမေရိကန်နဲ့ဗီယက်နမ်ကြားဘက်ပေါင်းစုံပူးပေါင်းဆောင်ရွက်ရေးသဘောတူညီချက်ကိုအရင်သမ္မတဘရက်ဟိုဘားမားလက်ထက်ကရရှိခဲ့ပါတယ်။ဒါအပြင်လူအသက်သေစေလောက်တဲ့လက်နက်တွေရောင်းဝယ်မှုပိတ်ပင်ထားတာကိုလည်းသမ္မတအိုဘားမားရဲ့ပြီးခဲ့တဲ့နှစ်ဗီယက်နမ်ခီးစဉ်အတွင်းမှဖယ်ရှားပေးခဲ့ပါတယ်။တောင်တရုတ်ပင်လယ်ထဲမှာတရုတ်ရဲ့အင်အားတိုးချဲ့မှုတားဆီးနိုင်ရေးသမ္မတအိုဘားမားရဲ့မဟာဗျူဟာအရဗီယက်နမ်ကိုအသုံးချတယ်လို့တချို့ကမြင်ပါတယ်။ရေနံနမိတ်ပိုင်ဆိုင်မှုချဲ့ထွင်နေတဲ့တရုတ်ရဲ့လုပ်ရက်ကိုလက်မခံမှုထရမ့်အစိုးရကပြောနေပေမဲ့ဗီယက်နမ်နိုင်ငံအနေနဲ့ဘလို့လုပ်တင်နေဆိုတာမျိုးတော့မပြောပါဘူး။တောင်တရုတ်ပင်လယ်ထဲကနယ်နိမိတ်တချို့ကိုတရုတ်နဲ့ဗီယက်နမ်တို့သူပိုင်ကိုပိုင်အငင်းပွားနေပေမဲ့ပြီးခဲ့တဲ့3နှစ်အတွင်းတရုတ်နဲ့ဗီယက်နမ်နိုင်ငံကြားကုန်သွယ်ရေးကြောင့်ပိုပြီးရင်းနှီးမှုရနေတဲ့အပြင်ပင်လယ်ထဲမှာပူးပေါင်းဆောင်ရွက်ကြရေးကိုတော့မှဆွေးနွေးနေကြပါတယ်။တရုတ်ဟာဗီယက်နမ်ရဲ့အဓိကကုန်သွယ်ဘက်နိုင်ငံလဲဖြစ်နေတာမို့တရုတ်နိုင်ငံဘက်ကညှိနှိုင်းနိုင်မဲ့ကိစ္စမျိုးကိုဗီယက်နမ်ကအမေရိကန်နဲ့ပူးပေါင်းလုပ်မှာမဟုတ်ဘူးလို့လေ့လာသူတချို့ကလည်းသုံးသပ်နေကြပါတယ်ရှင်
။ဒါကတော့မတ်စုမြတ်မော်ပါခင်ဗျာ။အခုတော့ပူစုတီဆိုတဲ့မမကိုရိုင်ကဆိုတဲ့ဒကြံအကျိုးတည်တဲ့ပုံနဲ့ဖြောပြီးတင်ဆက်ပေးပါရစေ။နားဆင်ပျော်ရွှင်ကြပါစေခင်ဗျာ။ဆိုတဲ့မမကိုရိုင်ကဆိုတဲ့ဒကြံတေးကိုနားဆင်ကြရတာပဲဖြစ်ပါရခင်ဗျာ
ဒီ VOA မြန်မာပိုင်းအသံလွှင့်အစီအစဉ်တွေကိုဒီနေ့ကို6ချိန်ထုတ်လွှင့်ပေးနေပါတယ်
မြန်မာစံတော်ချိန်မနက်ပိုင်း6နာရီကနေ9နာရီအထိလိုင်းဒိုမီတာ24 32နဲ့40တို့မှာနားဆင်နိုင်ပြီးဒီအစီအစဉ်ကိုပြန်လည်နားဆင်နိုင်တဲ့အချိန်တွေကတော့မနက်7နာရီကနေ9နာရီအထိတစ်ချိန်နေ့လယ်12နာရီကနေနေ့ခင်း1နာရီအထိတစ်ချိန်ဖြစ်ပါတယ်ညနေခင်းအစောပိုင်း6နာရီခွဲကနေ9နာရီအထိအစီအစဉ်ကိုလိုင်းဒို16 19နဲ့25မီတာတွေမှာထုတ်လွှင့်ပေးနေပါတယ်ညပိုင်း9နာရီကနေ10နာရီအထိအစီအစဉ်ကိုတော့လိုင်းဒို24 25နဲ့32တို့ကနေဖမ်းယူနားဆင်နိုင်ပါတယ်ဒီအစီအစဉ်ကိုည9နာရီအစီအစဉ်ပြီးချင်းည10နာရီမှာပြန်လည်ပြီးထုတ်လွှင့်ပေးနေပါတယ်ခင်ဗျာ VOA မြန်မာပိုင်းအစီအစဉ်လေးနဲ့အတန်လွင့်မီတာ kilohertz အသေးစိတ်ကို burmese.voanews.com မှာကြည့်ရှုနိုင်ပါတယ်ခင်ဗျာ
မင်္ဂလာနံနက်ခင်ဗျာခင်ဗျာမြန်မာစံတော်ချိန်နံနက်6နာရီခွဲရှိပါပြီ VOA American တန်မြန်မာပိုင်းအစီအစဉ်က2018ခုနှစ်ဧပြီလ12ရက်ဗုဒ္ဓဟူးနေ့မနေ့ဖက်ဒုတိယပိုင်းအစီအစဉ်လေးကိုဆက်လက်ထုတ်လွှင့်နေပါတယ်အခုထုတ်လွှင့်ပေးနေစေလိုင်းဒိုမီတာ32 40 49တို့အပြင်လိုင်းဒိုမီတာ50 kHz 5999နဲ့လိုင်းလက်မီတာ190 kHz 1505တို့ကပါတိုးချဲ့ပြီးတော့ထုတ်လွှင့်ပေးနေသလို Facebook စာမျက်နှာကလည်းအချိန်နဲ့တပြေးညီဖမ်းယူနားဆင်နိုင်ကြပါတယ်အခုဒုတိယပိုင်းမှာဆိုရင်တော
့ဥမာကျွန်တော်တို့ကဗျာဒီတန်ကြာချက်ချက် hip hop နဲ့ပါလာပေါ့ပြည်ဒီတန်ကြာကလည်းကောင်းအောင်ဖြစ်တာပေါ့
တရိုက်လေးလဲဆွေးနွေးခန်းကိုပြန်လဲထုတ်လွှင့်တဲ့အခါမှာအပြည့်စုံကိုနားဆင်ကြဖို့ရှိပါတယ်အဲ့ဒါပြင်နိုင်ငံတကာသတင်းမီဒီယာတွေပေါ်မှာဖော်ပြကြတဲ့မြန်မာနိုင်ငံအကြောင်းစိတ်ဝင်စားစရာအကြောင်းတွေကိုကောက်နှုတ်တင်ပြထားတဲ့အစီအစဉ်နက်နက်ခင်းအင်္ဂလိပ်စာသင်ခန်းစာပို့ချချက်စာရတွေကိုတင်ဆက်ပေးဖို့ရှိပါတယ်အခုရင်းဆုံးတော့ကမ္ဘာမီဒီယာတွေကစိတ်ဝင်စားစရာမြန်မာနိုင်ငံအကြောင်းတွေကိုဥကြော်ဇန်တာနဲ့ဒေါ်လာလတ်တန်းတို့ကစူးစီးတင်ဆက်ထားတာကိုနားဆင်ကြည့်အောင်ပါခင်ဗျာ
TheDiplomat.com မှာ Time for Myanmar's new government to get back on track ဆိုရဲမြန်မာစုရတဲ့နေနဲ့လက်မှန်ပေါ်ပြန်ရောက်ချင်းတံပြီးဆိုရဲခေါင်းကြီးနဲ့ဆောင်းပါရှင် Aaron Murphy က NLD အစုရနဲ့ခေါင်းဆောင်ဒေါ်အောင်ဆန်းစုကြည်ပေါ်တုံ့တချက်တွေပြင်းကြားဖြတ်ရွေးကောက်ပွဲကရလဒ်တွေလေးဝင်လာပြီးမှုအဖြေကတော့တိတ်အားရစရာမရှိဘူးလို့အစချီရေးသားထားတဲ့ဆောင်းပါကနေကောက်နှုတ်တင်ပြလိုပါတယ်တိုးတက်မှုကိုပြသနိုင်ဖို့အချိန်ကတိုသေးတယ်ချွတ်ချုံကြနေတဲ့စီးပွားရေးအခြေခံရန်တရားအဆောက်အဦနဲ့ပြည်တွင်းစစ်ဖြစ်နေတဲ့နိုင်ငံကြီးကိုအမွေဆက်ခံရတာမှုအခက်အခဲတွေရင်ဆိုင်ရမှာပဲလို့အကြောင်းကောင်းပြနိုင်တော့မှပြည်သူ့ကြွတွေ့ဆောင်ရွက်ပေးဖို့ကတိပေးခဲ့တဲ့အတိုင်းအစိုးရအနေနဲ့လက်တွေပြသနိုင်ဖို့လိုပြီးလို့ရေးသားထားပါတယ်ဒီအကဲဆက်မှုတွေဟာဖွံ့ဖြိုးပြီးဒီမိုကရေစီနိုင်ငံတွေမှာတောင်ခက်ခက်ခဲခဲရင်ဆိုင်ရမှာဖြစ်ပေမဲ့လက်မှန်ပေါ်ပြန်ရောက်ပြီးပြည်သူတွေနဲ့ပြန်ထိတွေ့ရဖို့က NLD နဲ့ယူနိုက်တဲ့ခြေလှမ်းတွေရှိတဲ့အကြောင်းဆောင်းပါရှင်ကအကြံပေးထားပါတယ်။ဒီမိုကရေစီထောက်ခံသူတွေ၊တိုင်းရင်းသားတွေ၊ရပ်ဖွဲ့လူအဖွဲ့အစည်းတွေက NLD ကိုထောက်ခံအားပေးခဲ့ကြပြီးမြဲ NLD နဲ့ရှစ်လေးလုံးမျိုးဆက်သစ်တွေ၊ရှမ်းရခိုင်အခြေစိုက်ပါတီတွေလိုအဖွဲ့အစည်းတွေပေါ်ခတ်ဆင်းဆင်းနေခဲ့တဲ့အတွက်တင်းမာမှုတွေရှိပေမဲ့လို့လေပြန်ပြုတ်ပြင်ဖို့ကအချိန်မနှောင့်သေးဘူးလို့យေတာထားပါတယ်။ဒါ့အပြင် NLD အစုရအနေနဲ့ကျင့်သုံးနေတဲ့ policy အကြောင်းတွေဘယ်အခြေအနေတွေရောက်နေပြီဆိုတာကိုနိုင်ငံကိုချပြဖို့လိုအပ်တဲ့အပြင်အရသားနဲ့စီအရာရှိတွေရောနေတဲ့နိုင်ငံရေးစနစ်မှာဘယ်သူမှဘယ်လိုလုပ်ပိုင်ခွင့်ရှိတယ်ဆိုတဲ့တာဝန်ခွဲဝေမှုပြက်ပြက်သားသားတတ်မှတ်ပေးဖို့လိုတဲ့အကြောင်းနဲ့အစိုးရရော NLD ပါတီတွင်းမှာပါဘိုးကချောက်ခိုက်မှုကြီးမားနေတာကိုရှော့ချပေးပြီးအသင်းစိတ်ဓာတ်ထားပြီးလှုပ်ဆောင်ဖို့လိုတဲ့အကြောင်းနဲ့ပါတီရဲ့အနာဂတ်ရေးကိုရှေ့ရှုပြောထောင်ရမှာလူငယ်အဖွဲ့အစည်းတွေနဲ့နိုင်ငံရေးအကျဉ်းသားဟောင်းတွေကိုမြေတောင်မြောက်ပေးပြီးပါတီအနာဂတ်ရေးစိတ်ချရအောင်လုပ်ဖို့လိုအပ်တဲ့အကြောင်းနဲ့တချိန်က NLD ဟာပြည်သူတွေရဲ့အတန်ဖြစ်ခဲ့တယ်လို့စစ်တပ်နဲ့ထိတိုက်တွေ့ရမယ့်အခြေအနေတွေရှိတာကိုလက်ခံပြီးမြေ NLD ကိုပြည်သူတွေကရွေးချယ်ရခြင်းကတရားမမျှတတဲ့ဥပဒေတွေကိုဖျက်သိမ်းပေးဖို့ငြိမ်းချမ်းရေးကိုထောက်ခံအားပေးဖို့အလို့အကမ်းပညာရေးနဲ့စီးပွားရေးအခွင့်အလမ်းတွေကိုဖန်တီးပေးဖို့ပြင်ပြည်သူတွေရဲ့လေးစားမှုကိုရရှိခဲ့တဲ့ NLD ပါတီဟာပြည်သူတွေလေးစားမှုကိုခံယူထိုက်အောင်လေကြိုးပမ်းရမှာဖြစ်တယ်လို့ဆောင်းပါရှင်ကအကြံပေးထားပါတယ
်ဗြိတိသျှလက်အောက်မြန်မာနိုင်ငံဆွဲဆောင်းပါကို Frontier မှာ Gerard Downing ရေးသားထားတာတွေ့ရပါတယ်ဗြိတိသျှတို့ဟာဗမာဘီယံစနစ်ကိုဖျက်ဖျင်းပြီးဘရင်ကန်တိုင်းမင်းကြီးခိုင်ဝန်စတဲ့အုပ်ချုပ်ရေးအစဉ်အဆက်ကိုစနစ်တကျတိဆောက်ခဲ့ပေမဲ့တချို့ဒေသတွေမှာရဲဆဲဆဲအုပ်ချုပ်မှုတွေရှိခဲ့ပြီးရှမ်းမင်းနိုင်ငံလိုတချို့နေရာကိုတော့တစုံတရာအထိကိုပိုင်အုပ်ချုပ်ခွင့်ပေးထားခဲ့ပါတယ်။ကိုလိုနီခေတ်တစ်ချောင်းလုံးအိန္ဒိယလူဝင်မှုဇက်တိုက်ရှိနေခဲ့ပါတယ်။1935မှာမြန်မာနိုင်ငံကိုအိန္ဒိယနဲ့ခွဲခြားလိုက်ပေမဲ့မြန်မာနိုင်ငံအစိုးရဟာတည်ငြိမ်မှုမရှိခဲ့ပဲဒုတိယကမ္ဘာစစ်ဖြစ်လာတဲ့အခါမှာအခြေအနေပိုဆူးလာခဲ့ပါတယ်။ တချို့ကဗြိတိသျှအုပ်ချုပ်ရေးဟာမြန်မာနိုင်ငံကိုခေတ်သစ်စီတွန်းပို့ခဲ့တယ်လို့ဆိုပြီးတန်တချို့ကတော့နိုင်ငံရေးလူနှန်းစားရေးလူမျိုးရေးပဋိပက္ခတွေအတွက်လမ်းခင်းပေးခဲ့ခြင်းသာဖြစ်တယ်လို့သုံးသပ်ကြပါတယ်။ဘယ်လိုဝင်ဖြစ်စေမြန်မာနိုင်ငံပေါ်ဗြိတိသျှခေတ်ရထားရခဲ့တာတွေဟာရန်ကုန်မြို့ကအဆောက်အဦဟောင်းတွေတက်ပူများပြပါတယ်။တကယ်တော့မြန်မာဥပဒေအများစုကဗြိတိသျှတို့ရေးဆွဲခဲ့တာပါ။1861ပြည်မှုဆိုင်ရာဥပဒေဟာဒုတိယအင်္ဂလိပ်မြန်မာစစ်မဖြစ်ခင်ကရေးဆွဲခဲ့တာဖြစ်ပြီး1898မှာတော့ပြည်မှုဆိုင်ရာကျင့်ထုံးဥပဒေကိုရေးဆွဲခဲ့ပါတယ်။1914မြန်မာကုမ္ပဏီအဥပဒေနဲ့1894လေယာဉ်မြေသိမ်းယူခြင်းဥပဒေကိုလည်းရေးဆွဲခဲ့ပါတယ်။တချို့ဥပဒေတွေကတော့အငင်းဘွားဘွယ်ဖြစ်ပါတယ်။1923ရုံးလုပ်ငန်းရှိဝတ်ချက်ဥပဒေနဲ့1908မတရားသိမ်းဥပဒေတို့ဟာအခုအထိနိုင်ငံရေးတက်ကြွသူတွေနဲ့မီဒီယာတွေပေါ်နှိပ်ကွပ်ရမှာအဆုံးပြုနေဆဲဖြစ်ပါတယ်။2010မှာလွှတ်တော်ကဥပဒေဟောင်းတချို့ကိုပြန်ပြင်ဆင်ဖို့လှုပ်ခတ်ပေးမယ်နှိပ်ကွပ်နေပါတယ်။မြန်မာဥပဒေဟာစီရင်နှုန်းအခြေခံနဲ့ကမန်လအမျိုးအစားဖြစ်ပါတယ်။အိန္ဒိယနိုင်ငံမှာလည်းဒီတိုင်းပါပဲရာစုနှုန်းချီပြီးတည်ရှိလာခဲ့တဲ့အစဉ်အလာဖြစ်ပေမဲ့မြန်မာနိုင်ငံမှာတော့တရားဥပဒေစနစ်ဟာ250လောက်ဘေးဖက်ခံခဲ့ရပြီးအလွဲသုံးစားလုပ်တာတွေလည်းရှိနေပါတယ်။ဥပမာပြည်မှုဆိုင်ရာဥပဒေပုံမှန်295ကကြီးဟာမူလအဖြစ်ဗြိတိသျှခေတ်ကအိန္ဒိယနယ်ရီအခြားဘာသာရေးသဟဇာတဖြစ်ကိုဥတည်ရေးဆွဲခဲ့တာဖြစ်ပေမဲ့အခုမြန်မာနိုင်ငံမှာတော့ဗုဒ္ဓဘာသာတစ်ခုတည်းကိုသာကာကွယ်ဖို့တဲ့အထုံးချနေတယ်လို့သုံးသပ်သူတွေရှိနေပါတယ်။ဒါပေမဲ့ကိုလိုနီခေတ်ကလည်းတရားစီရင်ဟာစဉ်လုံးကြောမဟုတ်ခဲ့ပါဘူးမြန်မာအလုသမားနဲ့ဗြိတိသျှကုန်သည်အမှုဖြစ်ရင်ဗြိတိသျှတို့ဘက်ကအခွင့်အရေးပူရခဲ့တယ်လို့သုံးသပ်ရေးသားထားပါခင်ဗျာ
ကမ္ဘာမီဒီယာတွေကမြန်မာနိုင်ငံအကြောင်းကောက်နှုတ်ချက်တွေကိုဥကြော်တန်တန်နဲ့ဒေါ်လာလာတန်တို့တင်ဆက်ပေးခဲ့တာဖြစ်ပါတယ်အခုတော့ American Indian အသုံးနှုန်းအင်္ဂလိပ်စာသင်ခန်းစာကိုနားဆင်နိုင်ကြပါပြီဒေါ်လာလာတန်ကအစီအစဉ်တင်ဆက်ပေးနေတာဖြစ်ပါတယ်ခင်ဗျာ
ဒီနေ့မနေ့တည်းတင်ပြပေးမယ့် item အသုံးကတော့
out of touch
ဖြစ်ပါတယ်။စာလုံးပေါင်းက out out of off out of ကအပြင်ဘက်ရောက်နေတာ touch ကထိတွေ့မှုဆိုတော့စကားစုတစ်ခုလုံးရဲ့ဓာတ်ရိုက်အဓိပ္ပာယ်ကတော့ထိတွေ့မှုအပြင်ဘက်ရောက်နေတာပေါ့ idiom ဆိုရဲသွားပိုက်အဓိပ္ပာယ်ကတော့ခုခုနဲ့အဆက်ပြတ်နေတာတခုခုနဲ့ထိတွေ့မှုအလှမ်းဝေးနေတာတခုခုနဲ့ထိတွေ့မှုကင်းကွာနေတာကိုဆိုလိုပါတယ်ဒီသုံးနဲ့ပတ်သက်လို့ George ကိုပြီးတဲ့ဥမာကိုလေ့လာကြည့်ကြရအောင်ပ
ါ If you want to get a good job these days you can't be out of touch with the latest technology
ခုခင်မှာအလုပ်ကောင်းကောင်းရကြည်ရင်တော့နောက်ဆုံးပေါ်နည်းပညာတွေနဲ့ထိတွေ့မှုကင်းကွာနေလို့မဖြစ်ဘူးလို့ဒေဗေရပါတယ် George ကိုပြီးတဲ့ဥမာကိုနောက်တစ်ခေါက်လေ့လာကြည့်ကြရအောင်ပ
ါ If you want to get a good job these daysYou can't be out of touch with the latest technology.
ခုခုနဲ့ဆက်ပြနေတာတခုခုနဲ့ထိတွေ့မှုအလှမ်းဝေးနေတာတခုခုနဲ့ထိတွေ့မှုကင်းကွာနေတာကို idiom အသုံးအရဘယ်လိုပြောမလဲ
Out of touch
လို့ပြောလို့ရပါတယ်အဲ့ဒါကတော့ဒီနေ့မနေ့တည်းတင်ပြခဲ့တဲ့ idiom အသုံးပဲဖြစ်ပါတယ
်ဒေါ်လာတန်းစီစဉ်တက်တဲ့ American Indian တို့အင်္ဂလိပ်စာသင်ခန်းစာကိုတင်ပြပေးခဲ့တာပါအခုတော့မနေ့ညပိုင်းကဆွေးနွေးခဲ့ကြတဲ့ဓာတ်ရိုက်လေးလိုင်းအစီအစဉ်ကိုပြန်ပြီးတော့ထုတ်လွှင့်ပေးပါမယ်နားဆင်နိုင်ကြပါပြီခင်ဗျာ
မင်္ဂလာပါရှင် VOA American တန်းရဲ့အင်္ဂါနေ့ညဓာတ်ရိုက်လေးလိုင်းအစီအစဉ်ကနေကြိုဆိုပါတယ်တော်တာရှင်များရှင်အတာကူးတဲ့နှစ်တစ်ကူးအချိန်ကြရောက်ပါတော့မယ်။တကြံကြပြီဆိုရင်ကျမတို့အားလုံးနားရင်နေတဲ့တကြံတချင်းတွေနောက်ခစ်ပေါ်မြူးကြွားတဲ့တေးသံတွေနဲ့အတူမြမရိုးရာတန်ချက်တွေကိုလည်းကြားကြရမှာဖြစ်ပါတယ်။မြမရိုးရာတန်ချက်တွေဟာနိုင်ငံရေးစီးပွားရေးနဲ့လူမှုရေးအဖျားပြားကိုထိထိမိမိပုံဖော်သရုပ်ဖော်နိုင်တာကြောင့်မလို့လူမှုရဲ့ခံစားချက်ကိုထင်ရှားစေတာအမှန်ပါပဲ။ဒါကြောင့်မလို့ဒီနှစ်တကြံအကျိုးဖြစ်နေကျမတို့တန်ချက်အကြောင်းကိုဆွေးနွေးကြဖို့စီစဉ်ထားပါတယ်။ပထမဦးဆုံးတန်ချက်ဖြစ်ပေါ်လာတဲ့နောက်ခံတမိုင်းကြောင်းနဲ့ပတ်သက်ပြီးတော့ကဗျာဆရာကြီးကိုလေးအင်းဝဂုံကြီးကကျမတို့ VOA ကိုအခုလိုပြောထားပါတယ်ရှင်
။တန်ကျက်ကအရင်ကကလက်ထက်တော်ကြီးမင်းတို့မင်းလက်ထက်တော်ကြီးဒီဘုံမင်းသူတို့ရဲ့လေကုံမင်္ဂလာမှာဦးစီးတွေဒုဗတ်တွေစီတော်တွေနဲ့အဲမန္တလေးကတော့ချီဟန်နဟန်မဆန်ပြီးတော့ရေကြီးကြီးဘောရှင်မင်းရှိဆိုတော့လေဒါကချီဟန်နဟန်နဲ့ပေါ့မိုးမိုးမိုးလာမုံတို့လေလေလေလာမုံတို့ဖုံတော်ကြီးလို့တတော်ရှိ to the way ya oh so janaro de lu nyin 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 lu kae da aero yangon ne manli shin lai de ka ja ro janaro snik ga pye mae so janaro manli ya bari de snik ga anwe de ma pyaw pe yangon ja ro tu a colony out yauk twa bi so ro a yin shin snik ba ku twa bi ku twa de ka ma nan san bi ma han bi pyaw twa de pyaw twa de ka tu lu bzu ma le ma chao ya bu kha yan yan ya sa pye mae manli ya tan ja a ya ma ro ni khe de modern ma phit bu bo le yang wa ta la man me pya a lo mo 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 la mon li 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 la mon li 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 la mon mo 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 la mon ho bio yi sao no sai mo la mai ga ni si wen ni tu lu lu ye de pya chan lo si ya le chan lo ru ga lo phi phi li li ne nei nei si ne twa la ho ga lo ta ka le tou si ne mo 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 la mon lo lu pyo ho bio yi sao song kai mo la mai ga ni si wen ni ti ya ye twa de chan lo ru ye de pa de ye yin chan lo ru a chain chauk ga လူလူတော်မှာအမေကရှိနေတော့မကိုလေးမင်းဘာလို့ဒါတုံးဆိုကျွန်တော်တို့ကကြောက်နေရမှာမလုပ်ရဲဘူးလားမျိုးတွေနော်အဲ့ကျတော့နောက်ဘယ်လိုတိုးတက်လာတုံးဆိုတော့ဂျပန်နေပြည်တဲ့အခါမှာမိမတွေကလည်းသိစည်းဆောင်တာမဟုတ်ဘူးလေ။တညာထုံးသိကုန်တာဗျာ။အဲ့တော့ဖြည်းဖြည်းလုပ်ပါမစတားရဲ့ရောရောရှိရောရောရှိဗီကျူပါမေမစတားရဲ့ရောရောရှိရောရောရှိဟာအတော်ကောင်းတယ်ဗျာရင်ဖွင့်နေနေရမှာအဲ့ဒီအဲ့ဒီအစင်လာကြီးကတက်ကောင်းတယ်ရန်ကုန်ကဥဆောင်တာတော့အမှတ်မြ။နောက်တပြေးပြေးနဲ့မောင်ကြည့်ပုံတို့ဒီဘက်ရောက်သွားတဲ့အခါအတန်ကြီးပြောင်းသွားတယ်။မကလမရဲ့အဲ့ဒေါ်ကလမရဲ့အမကလမရဲ့အဲ့ဒေါ်ကလမရဲ့မကလမရဲ့လုကြပါဦးမကလမရဲ့လုကြပါဦးဆိုဒီနေ့ဟစ်ဟော့ပြအဖေးအတန်ရက်ပဲဗျ။အဲ့တော့ဟစ်ဟော့ကိုကျွန်တော်နိုင်အောင်တိုက်နိုင်တယ်။အဲ့ဒီနိုင်အောင်တိုက်နိုင်တဲ့လက်နဲ့ကြီးရှိတဲ့တိုင်းပါလိအစိုးရကထုတ်မလုံးခိုင်းတာမသုံးဘူးသူသုံးမှသိကြောက်တယ်ဥမာကျွန်တော်တို့ကဗျာဒီတန်ကြတဲ့ထဲဟစ်ဟော့နဲ့ပါလာပေါ့ပီဒီတန်ကြကလည်းကောင်းဖြစ်တာပေါ့ဥမာကျွန်တော်ငယ်ရင်ကြည်အောင်ကဗျာစီးနေပြောက်ထွင်းခေါက်မြောက်ကမင်းသားတိဟိကျော်လမ်းပေါ်တော့လူကားတောင်စားဟာစီးနေပြောက်ထွင်းခေါက်မြောက်ကမင်းသားစီးဒီဟိကျောင်းအလားပေါ်တော့လူကားတောင်စားမြောက်တွေမြောက်တွေမြောက်တွေမြောက်တွေမင်းသားဖြစ်သမျှလူတွေလူတွေတောင်စားဟေးဆိုဟာသူတုံနေဗျအဲ့တော့တိုင်ချက်ကသူကဘုံမပေးဘူးအဲ့ဒီဟာဆိုပြီးသူတို့ဒီဟာကို sensor လောက်လုပ်ပြခဲ့တာအခုတောင်တိုင်ချက်ကို sensor လုပ်မယ်လို့ဘာလို့လို့အသံကြီးကြားနေရတယ
်နောက်တစ်ခုကလေဆရာဟိုတချင်းတွေကိုစာသားပြောင်းပြီးတော့ဆိုတဲ့လေးအထာလေးလည်းဖြစ်လာခဲ့တယ်လေเนาะဆရာเนาะတချင်းတွေကိုလေ
အဲ့ဒါတော့ entertain ပေါ့လေ entertain ဆိုတာကလူတယောက်က10မိနစ်လောက်15မိနစ်လောက်ပဲနားချောင်းလို့ရတာကိုဒီတန်ကြိုက်ကိုအဲ့ညားထဲမှာ तू ကအယုံပြောင်းတော့ तू ကဒါကို तू arouse the interest of the audience ပေါ့အဲ့ဒါ motivate လို့ခေါ်တာပေါ့အဲ့ဒီအတွက်လုပ်ပေးရတယ်ညာညာပြီးတချင်းလေးဆိုပေးရတာ
โอเคคร
ับตัญญาจีจ้ะครับเค้าเลตะนูยชอบดูขึ้นมาวุเปีย
นี่
ชอบจีเนี่ยสุดๆถู
กป่ะ
ตะตันเนี่ยเนาะถูกป่ะเอออะยาได้อ่ะไอ้ตะติ้งหลุดอ่ะครับ
โอเคป่ะเจสุอ้ายนี่ติดมาเลยสิอ้ายရှင်ตะจีสกาตะเงินจ้ะป้อเนาะโหมันลีမြို့กันနောက်ถัดสายเสียเตียวผิดเนี่ยสายเสียมายีลูลุโดอมาเยต้าผิดเนี่ยสายเสียญีปูเลโหละจิมาตะแห่เมจีบ่าวมะရှင်ဟိုဒီငငယ်တော့ဆိုလို့ရှိရင်ပေါ့နော်မန္တလေးတကြံမှတ်မိတဲ့လောက်ကလေးပြောလို့ရှိရင်တကြံအလှပြကားကြီးတွေနဲ့အတူဒီတန်ချက်အဖွဲ့ကြီးလည်းပြိုင်ကြတာပေါ့နော်အပြိုင်အဆိုင်ပေါ့အခုပြန်ပြီးတော့မြင်ရတဲ့ဥစ္စာကအရင်ခစ်ကိုပြီးပါမလားရှင
်ကျွန်တော်စိတ်ကတော့မှုရလို့မထင်ဘူ
းကန့်တတ်တဲ့ညာရှိနေလို့လားဘယ်လိုယူဆလို့ပါလဲရှင
်ကျွန်တော်ကစိတ်ချက် music ပြတ်တာလည်းပါတယ်နောက်ပြီးတော့တန်ချက်ဆိုတာအမှုပညာပါတယ်ဗျာနောက်ငငယ်ကြီးကလည်းချက်မြအောင်ပါဗျာတော့လူတို့ခံစားရတာကိုပေါ်ပြနိုင်စွမ်းရှိလေလူတို့ကကြိုက်နေကြအဲ့ဒီအချက်၃ချက်စုံဖို့လိုတယ်လို့ထင်တော့ performance လည်းပါတယ်ဗျဆိတ်လိုက်မှစစ်စစ်ကြွကြဆက်ရောကိုပါညစ်ပြီးထိုးတဲ့တိုင်ချက်လေးတိုင်တဲ့လူကတိုင်ဖောက်တဲ့လူကဖောက်တတ်မှရတာရှိတာဗျဒါကြောင့်မို့အရင်ခေတ်မမှုဘူးလို့ထင်တာဗျ
အဲ့တော့နောက် music တွေအနေနဲ့အရှိလူကြီးတွေစက်ခဲ့တဲ့ဟိုဒီတန်ကြက်တွေရှိလူကြီးတွေစက်ခဲ့တဲ့ကြပြားတွေဒီစာပေတွေကိုပေါ့လေသူတို့အရန်ကို music ပြတ်ပြီးကွာဟနေတယ်လို့များယူဆတာလားရှင
်ကျွန်တော်လည်းအဲ့ဒီလိုထင်ပါတယ်သူတို့အရှင်ဆက်တန်ကြက်တွေနားမထောင်ခဲ့ရတဲ့စက်တနာပဲလို့ကျွန်တော်ခံစားမိကြရ
တကယ်တော့သမစဉ်ဆိုလည်းပါသေးတယ်နော်ခစ်ရှေးရိုးကြီးတိုင်းမဟုတ်ဘဲနဲ့ဖြစ်နေနေတဲ့ပန်ချက်တွေအတိုင်းပေါက်ပြီးလည်းဖြစ်ဖို့လိုတယ်ဗျအဲပြောရမှာတော့အမှုပညာအားနိုင်ငံရေးအားကိုစဉ်းစားပြီးပြောမှာအဲ့ဒါတွေပါလာရင်ခုနလွတ်လပ်မှုတွေအဲပန်ချက်သမားတွေရဲ့ရှားပိုင်ခွင့်တွေဒီပုံမှာဒီစကလုံးတွေပါအကြီးအကျယ်တွေပါလာမှာတကယ်တော့နိုင်ငံရေးသင်္ကန်းခံခဲ့ရတဲ့နှစ်ပြည့်စာတမ်းနဲ့ဒီပန်ချက်ကလည်းဆုံးရောက်တာပါကျွန်တော်အဲ့ဒါကိုသုံးသပ်ပြရစေ
ဟုတ်ကဲ့ပါဒါနဲ့ဆရာကြီးဆရာမှတ်မိတဲ့လောက်ကြားဘူးတဲ့တန်ချက်တွေကနည်းနည်းလောက်ပြန်ပြောပြပါလားရှင
်ဒီလိုရ
ဟုတ်ကဲ့
ဟိုဘုချုံနေဝင်မိမတွေတယောက်ပြီးတယောက်ယူတော့သူဥထုံးအောင်ကျော်ခုတဲ့ဖန်ချက်ဆက်ပါတယ်တယောက်ကွာလို့တယောက်ယူစပူးကျူးကျုပ်တို့သမရဆိုတော့သူရေးခဲ့ဘူးလေဗျာနောက်တစ်ခါဘုချုံနေဝင်ကအင်းရတဲ့ကဘန်ကိုသွားပြီးတော့ဖောက်ရှိုက်ခွဲတွေလုတ်ခဲ့ဘူးလေကလေးတွေထိုးလာကြည်လာလုတ်ခဲ့ဘူးလေကျွန်တော်အမှန်မှမှန်အဆူထင်ပါတယ်ခါပါတော့နော်ကြားလိုက်မှာပါနာမည်ကျော်အမှုကြီးပေါ့နော
်ဟုတ်ကဲ့ပါကြားဘူးပါရှင်
ဒါ new alarm ပြီဟုတ်ကဲ့ဟုတ်ကဲ့
အဲ
့ဒီခါလဲရှင်းနေဥထုံးကလူမိုက်တစုထွက်လို့လာဘင်းကိုဖောက်တာသူတို့ပါပဲဆိုတော့ချိုးမှုတယ်ဗျ
ဟုတ်ကဲ့ပါဆရာကျေးဇူးပါပဲဆရာညီပူလေးကပြောပါတယ်ဆရာဒီ social link ခစ်ခရေကနေပြီးတော့တကြံတန်ချက်တွေပေါ့နော်ဒီနိုင်ငံရေးစီးပွားရေးလူမှုရေးနဲ့ပတ်သက်ပြီးတော့လူတို့ရဲ့ခန်းစားချက်တွေကိုထင်ရှားစေတဲ့တန်ကြက်တွေဆရာဆက်ဖူးတယ်လို့ပြောပါတယ်ဆရာအဲ့တော့ဆရာအတွေ့အကြုံလေးပေါ့နော်ဆရာတန်ကြက်ဆက်တာနဲ့ပတ်သက်ပြီးတော့ပြောပြပေးပါလားရှင
်အဲ့တော့ကတော့ကျွန်တော်တို့တန်ကြက်ဆက်တာပေါ့ဗျာကျွန်တော်တို့အသင်းကတော့ရွာလေကအာကျဲအရင်တော့ကတော့ breathing kit တုံးကတော့လူတို့ကသူတို့ပြောခြင်းတဲ့စကားတွေကိုလွတ်လွတ်လပ်လပ်ပြောခွင့်မရတဲ့ခါကျတော့တဘောင်းဆိုပြီးတော့ကျွန်တော်တို့နာမည်ပေးပြီးတော့ရင်ဖွင့်ရတယ်ဝေဖန်ရတာပေါ့နော်ခုကျွန်တော်တို့ခေတ်ကြတော့ဘောင်းနဲ့အစီအမ်းမြင့်နေနေတူပါလေအဲ့တန်ကြက်ဆိုတာကျွန်တော်တို့ကပို့ပြီးတော့စံပြလာအောင်လုပ်လိုက်တာပေါ့တန်ကြက်ကတော့အရင်ကလေးကတော့ရှိတာပေါ့သို့တော်ကျွန်တော်တို့ဒီဘက်ခစ်မှာတော့လူတို့ကသူတို့ရဲ့ဆန္ဒကိုပေါ်ထုတ်ပြတာတန်ကြက်ကိုလုပ်လာတယ်အဲ့ဒီခစ်ကတော့ကျွန်တော်တို့မှတ်မိသလောက်တော့ကျွန်တော်တို့သချင်းပေါ်တယ်လीတက္ကသိုလ်ထုံးတော်ရဲ့မမီရဲ့ရှာပေးပွဲကြီးစားလူရှင်တယ်ဆိုပြီးတော့သချင်းပေါ်တဲ့အချိန်မှာကျွန်တော်တို့ကအမေဆိုတာပေါင်းတွေပုတ်ဘူးဆိုတော့အဘိုးနဲ့ကျွန်တော်တို့စကြထိုးတယ်ပေါ့နောက်တစ်ခါကျွန်တော်တို့ဒီမှာဘောလုံးပွဲလုပ်တယ်ဗျာတိုင်းနဲ့ပြည်နယ်ဘောလုံးပွဲတစ်ဖက်နဲ့တစ်ဖက်ကျွန်တော်တို့ရံပွဲတွေဖြစ်ပါတယ်အဲ့တော့ရံပွဲတွေဖြစ်တဲ့အခါကျတော့အဲ့ဒီရံပွဲတွေမှာထိမ့်သိမ်းရမယ်လုံချုံကြီးတွေကမထိမ့်သိမ်းမင်းနဲ့သူတို့ကလုံလုံချုံချုံရှိတဲ့ဘတ်ထုပွဲအောက်ထပ်ကိုဝင်ပြေးပါတယ်ဒီကျွန်တော်အဝတ်အစားလဲကန်းကိုအဲ့လားလေးကြီးကျွန်တော်တို့အဲ့ဒီခစ်ကတော့တန်ချက်ထိုးရတာပေါ့ဗျာဟိုအပီပီဆိုင်ရာဒိုင်းလူကြီးတွေကီကီကီလို့ဘတ်ထူးကွင်းကလုံချုံကြီးလုံချုံရာကိုပြည့်ပေါ့အဲအဲ့လားမျိုးလေးကြီးကျွန်တော်တို့အဲ့ဒီတကြံအနည်းအနာမှာဖြစ်တဲ့စိစတွေကိုကျွန်တော်တို့တန်ချက်ထိုးလို့ရှိပါတယ်နောက်ကျွန်တော်တို့အဲ့ဒီခစ်ကနာလကဘူကြီးတယောက်ကလက်သီးနဲ့ထိုးပါတယ်လက်သီးနဲ့ထိုးလို့ဖြစ်တော်တော်လက်သီးပြင်းတယ်အဲ့ဒီလက်သီးနဲ့ထိုးခါရတဲ့အဲ့ဒီဘူကြီးရဲ့လက်သီးနဲ့ထိုးခံရတဲ့လူကစိတ်ယုံရောက်သွားတယ်အဲ့ဒီအခါကျတော့ကျွန်တော်ဆန်နီလစ်စတန်ကလည်းအဲ့ဒီအချိန်မှာလက်သီးပြင်းနေတဲ့အချိန်မှာအဲ့တော့ကျွန်တော်တို့တန်ကြမှာတော့ဆန်နီလစ်စတန်လက်သီးပြင်းရည်ရာပေါ့ရည်ရာပေါ့ဥက္ကရာကြီးလက်သီးပြင်းဟာဟာဟာဟာအဲ့လိုပေါ့ဗျာကျွန်တော်အဲ့လိုမျိုးတွေလုပ်တာပေါ့နော်ဒါကတော့ကျွန်တော်မှတ်မိသလားပေါ့လေ
အဲ့ဒီတော့ဆရာလွတ်လွတ်လပ်လပ်တန်ကြထိုးလို့ရခဲ့တာပေါ့နော
်1984အထိကလွတ်လွတ်လပ်လပ်ဆိုတော့ကျွန်တော်တို့စဉ်းစားတင်ရတယ်ခင်ဗျအဲ့ရကိုစဉ်းစားကြတာပဲပေါ့ဥမာဘယ်လောက်ထိတော့စဉ်းစားကြတာဆိုတော့ကျွန်တော်တို့ဟိုပါယူဒီဆယ်ကအဲ့တော့အမိုက်ပုံကြီးတော်တော်များများကြီးတယ်အဲ့ဒီတော့အမိုက်ပုံကြီးမြင့်မှုတောင်မိလောင်တဲ့ခါရှင်းသွားမှာပေါ့ဆိုတော့တန်ကြန်မျိုးလောက်တော့ရတယ
်ဟုတ်ကဲ့ပါ
ဒီကပို့ပြီးတော့ထိခိုက်တဲ့တန်ကြန်မျိုးတော့မရဘူးကျွန်တော်အကုန်လုံးစဉ်းစားဖြတ်ခိုင်းတာပဲစဉ်းစားဖြတ်ရတယ်ပေါ့ဗျာ
အခုလိုဆရာပြောပြပြီးတာယေရှုအမကြီးတင်ပါတယ်ဆရာဟယ်လိုကိုချင်မီလိုင်းပေါ်မှာရှိပါလားဟုတ်ကဲ့ပါကိုချင်မီကြားတဲ့အတိုင်းပါပဲအဲ့တော့ကိုချင်မီဒီနေ့တကြံမှာပေါ့နော်စင်စာတန်နေကြားနေရတဲ့နဲ့ပတ်သက်ပြီးတော့ကိုချင်မီအနေနဲ့ဘယ်လိုများသုံးသပ်လို့ရပါလဲရှင
်ကျွန်တော်တို့စင်စာသင်ခိုင်းတဲ့ဥစ္စာကိုကျွန်တော်တို့သဘောမတူပါဘူးကျွန်တော်တို့ငကိုတည်းကလည်းကျွန်တော်တို့စင်စာတစ်ခါမှမတင်ရဘူးကျွန်တော်2022ခုနှစ်မှာကျွန်တော်တို့88ကျပြန်လွတ်လာပြီးတော့ကျွန်တော်တို့တန်ချက်ကိုပြန်ဆောက်ဖို့ကြိုးစားတော့ပေါ့အဲ့မှာတန်ကြက်တွေကိုပိတ်တယ်ဆိုပြီးတော့အဲ့ဒီကိကရောင်တိုင်းဆိုးရွားဝင်ရုပ်ကနေပြီးတော့ပိတ်လိုက်တယ်အဲ့လိုပိတ်တယ်ဆိုရင်ကျွန်တော်တို့ထွက်မယ်ဆိုပြီးတော့ကျွန်တော်တို့ကုမင်းကွန်တိုင်းလို့ဟလာကုမင်းကွန်တိုင်းဥဆောင်ပြီးတော့ကျွန်တော်တို့ထွက်ရတယ်ကျွန်တော်တို့ထွက်ပြီးချတယ်ပေါ့ 三家股就能录的，把现在嘛那么点也有点有所表就能录给他了。昨天你家来看见了，咱家就困住了的，那他们说多嘛，对了，困住了没？身上是吧？我表，今朝都没点，那到我今朝那边没楼梯了，我道路牛在手里了，今朝都设备在里楼里的，就叫那里那个西家了不？就那么点我身上，那到今朝啊，哪么来了？这个身上我把路点开了，把我辛苦了嘞，我嘛估计嘛黑皮皮薄片，蒙巴子的还是巴拉马走路，那把马路现在今朝都苦苦受苦木皮马走，都苦薄片，等于。我别的那苦皮嘛，走路行。现在没点买那个，现在今天他妈，现在他妈刚被宝马六千的光了，六万了，知道？哎呦，知道不啦？一月的水，五月的水，大家都说很水行路的，蒙巴里的给啥的，盘尼的走路行。哎，五月的，一月的包，哎，讲嘛，啊，哎，现在一点的时候给啥哈？多少里？知道？因说的六块的水，这个什么？知道多少里？屋里也洗不了，都完了，对吧？不要把钱把屋里呢，也有了，洗不了屋里的。哎，那我差不多前三天三天一点路的，前三天一点路的是吧？不看得看家的，就那，这我们家。
好吧。
那现在就那表现了吧？是吧
？OK。
你咱家是啥啊？就那以前节目啊，别的怎么可能来家？对吧？哎，旅游嘛嘛没洗，就那旅游嘛没洗，就那怎么可能来？那没有洗的，就那是嘛？哎了，哎了，完了之后，你上面好比我演节目呢，你咱家演节目啊，就那有啥生啊，别的都可能来家。哎，他就是说占卜他那个，哎，你怎么去研究皮皮他皮的的？主要违反饮食的看嘛嘞，比如说的，你讲棉花吧嘞，喏，啊，比如说路没路的嘞，路路边在家的嘛，再说盘地进入新，你在讲有嘛盘地有，别多嘛没有，比如说嘞那个没看过，啊，比如说你在讲那单讲那哈，啊，比如说上网的时候上过，就路的那路那里嘛，皮皮他，没带的路上在讲应该是有点带的呀，
好吧，
就路的有节目片，哎说。哎呦，等于说收益嘛，那个收益啊，我乐意来了，我。
OK 吧。
这个热就能标记起来。
OK 吧，行。哎，过面对这个，过面对这个嘞，古老老在当家的陪屋上里也是了嘞，古老老在对啊，去年里边喏，卢卢也东边木不落西话嘞，行。
卢卢东边木啊，就那嘞往那里的卢木工业上面那一块嘛，当家你也点嘛嘞，卢卢东边木啊，哎呀，这样讲嘞，公路啊，阿比也比较，当家现在没点那宝马嘞，偷看那里家嘞。所以就那路啊嘞，这个人家说咱家爷爷的意思啊，哦，咱爷路啊车，那路路也路啊车，那到家人也修路，就那路啊车的。咱家房那个木拉哦，家有个路的标杆路，那个木拉咱家房那么老，那路路谁问咱们？咱家帮着那家人也修路，那就那啥事嘞？哎，你家妈妈家姨就那哦，咱家公园到小路啊外看嘛，路哪条呢？哈，因为嘛，就像家妈俺那顶门车嘞，哎，人家讲说。今年啥都不用提了，就那个股票八分满里来提。那当年一手的股票，就那八分满都给提。然后嘞，没人来接了，就那个股票股的，确实是那鸟小鸟低吹下来哦。不如我在那边陪我，就那八分满嘛呗，提不起。当年啥都嘛呗，提不起。就那路啊，路路也路啊，车偷边，比如说上尾盘嘞偷边嘞，所以路啊车流，就那个比如说上尾盘嘞走路行，他路路也来看嘛呗。然后你那个。咱家古路来了，在做咩？哎，宝马地铁五六天，那也有啊。就那咱家他妈的阿龙单位，单位没单位看不起的。比宝马咯，就比现在路比要讲路轻巧，那没有什么家伙。
OK 吧，接受免疫的嘛嘞。今年咱家呢，不得比了八万孙女比的，不过阿龙接受免疫的嘛嘞是。明拉西的，你得过阿龙孙女那样吧是。
那现在那个咯，应该伢大爷里来孙女干事情，我偏比了头领比给了，是吧？怎么样？
American Soya ye dabora mien abo go tin pya ba ro me shin.
Europe dai ji tuk lon lut lat bi nyin jan soa dzu dzi de pu twet ti shi ye ma. Russia naingan ga Ukraine naingan a she pai Crimea data go yan lo mu ne win yaw tin pai tha de atwe khat khe shout twe mu de phit paw se de lo American naingan ja ye won ji Rex Tillerson ga pyaw ba de. Ukraine naingan ye a chou cha ana pai sai mu go အမေရိကန်နဲ့ NATO မြောက်အတလန်တိတ်မဟာမိတ်အဖွဲ့တို့ကအခိုင်အမာထောက်ပံ့ပေးသွားမှာဖြစ်ပါတယ်။ယူကရိန်းနိုင်ငံရဲ့နယ်နိမိတ်စီးမြင်တွေကိုပြောင်းလဲပစ်ဖို့ရုရှားရဲ့လှုပ်ဆောင်မှုတွေကိုကျွန်ုပ်တို့အနေနဲ့လက်ခံမှာမဟုတ်ဘူးလို့ဝန်ကြီးတီလာဆန်ကပြောပါတယ်။ယူကရိန်းနိုင်ငံအရှေ့ပိုင်းမှာဖြစ်ပေါ်နေတဲ့ပဋိပက္ခတွေဖြေရှင်းရေး ဂျာမနီရုရှားယူကရိန်းနဲ့ပြင်သစ်နိုင်ငံတို့ပူးတွဲဖွဲ့စည်းထားတဲ့ Normandy format နဲ့အညီယူကရိန်းနိုင်ငံအရှေ့ပိုင်းကပြဿနာတွေပြည်လဲရေးကြိုးပမ်းလှုပ်ဆောင်နေကြတဲ့ဂျာမနီနဲ့ပြင်သစ်နိုင်ငံတို့ကိုကျေးဇူးတင်ကြောင်းလဲဝန်ကြီးတီလာဆန်ကပြောပါရယ် Minsk သဘောတူညီချက်အများဆုံးအကောင့်ထဲဖော်နိုင်ရေးသူတို့ရဲ့ဆောင်ရွက်မှုတွေကိုအမေရိကန်ကဆက်လက်ပံ့ပိုးပေးသွားမှာဖြစ်တယ်လို့ရုရှားအပေါ်ချမှတ်ထားတဲ့အမေရိကန်ရဲ့ပိတ်ဆို့အရေးယူမှုတွေကိုလည်းဆက်လက်ထားရှိသွားမှာဖြစ်တယ်လို့ဝန်ကြီးတီလာဆန်ကပြောပါရယ်ယူကရိန်းနိုင်ငံအရှေ့ပိုင်းမှာခွဲထွက်ရေးအုပ်စုတွေကအကြမ်းဖက်မှုတွေအဲ့ဒီဒေသမှာအခြေအနေတွေတည်ငြိမ်အေးချမ်းမှုရှိအောင်စောင့်ကြည့်နေကြတဲ့ OSCE ဥရောပတိုက်လုံခြုံရေးနဲ့ပူးပေါင်းဆောင်ရွက်ရေးအဖွဲ့ဝင်တွေပေါ်ချင်းချောက်လှုပ်ဆောင်တိုက်ခိုက်တာတွေချင်းချောက်တိုက်ခိုက်မှုတွေပြုလုပ်နေတာတွေရပ်တန့်ရေးအတွက်သူတို့ပေါ်ဩဇာညောင်းတဲ့ရုရှားအစိုးရကကူညီဆောင်ရွက်ပေးဖို့အမေရိကန်ပြည်ထောင်စုကတောင်းဆိုလိုက်ပါတယ်ယူကရိန်းနိုင်ငံအရှေ့ပိုင်းမှာတည်တာမြင်တာတဲ့အကောင့်ထဲပြလို့ရတဲ့နောက်ကျောင်းပြန်လဲလို့မရတဲ့လုံခြုံရေးအခြေအနေတွေတိုးတက်ဖြစ်ပေါ်မလာမချင်းMinsk သဘောတူညီချက်ရဲ့နိုင်ငံရေးပိုင်းဆိုင်ရာကဏ္ဍတွေကိုရှစ်တိုးလှုပ်ဆောင်လို့မရနိုင်ဘူးဆိုတာကိုရုရှားအစိုးရနားလည်သဘောပေါက်ဖို့လိုအပ်ကြောင်းဝန်ကြီးတီလာဆန်ကပြောပါတယ်။ဒါပြင်ခရိုင်းမီးယားကျွန်းဆွယ်ကိုယူကရိန်းရဲ့ထိန်းချုပ်မှုအောက်ရုရှားနိုင်ငံကပြန်လည်ပေးအပ်ခြင်းမလုပ်မချင်းခရိုင်းမီးယားနဲ့သက်ဆိုင်တဲ့ပိတ်ဆို့အရေးယူမှုတွေကိုဆက်လက်ထားရှိသွားမှာဖြစ်ကြောင်းလည်းဝန်ကြီးတီလာဆန်ကပြောပါတယ်။ယူကရိန်းအစိုးရအနေနဲ့လည်းအကျင့်ပြတ်ချစားမှုပပျောက်ရေးတရားစီရင်ရေးကဏ္ဍမှာဝင်လင်းမြင်သာမှုရှိရေးဗန်လုပ်ငန်းတွေအကောင်းလာရေးကော်ပိုရေးရှင်းများဆိုင်ရာအုပ်ချုပ်မှုနဲ့အစိုးရပိုင်းစီးပွားရေးလုပ်ငန်းတွေပုဂ္ဂလိကလက်ထက်လွှဲပြောင်းပေးရေးတွေအပါအဝင်စင်ခေါ်မှုတွေပြည်နေတဲ့ပြုပြင်ပြောင်းလဲမှုတွေကိုနှစတိုးလှုပ်ဆောင်ဖို့အတွက်အမေရိကန်ပြည်ထောင်စုကဆက်လက်တိုက်တွန်းလိုက်ပါတယ်။ရုရှားနိုင်ငံရဲ့ရန်လိုတဲ့လှုပ်ရက်တွေရှိနေကြတာကပဲယူကရိန်းအစိုးရဟာ2020ခုနှစ်မှာနေတိုးအဖွဲ့ရဲ့စံချိန်စံညွှန်းတွေနဲ့ကန့်ညီအောင်ခင်မီတဲ့စစ်တပ်ဖြစ်ပေါ်လာရေးပြုပြင်ပြောင်းလဲမှုတွေကိုလှုပ်ဆောင်နေပါတယ်။အဲ့ဒီလိုယူကရိန်းနိုင်ငံရဲ့လှုပ်ဆောင်မှုတွေကိုပံ့ပိုးပေးတဲ့အနေနဲ့လွန်ခဲ့တဲ့3နှစ်အတွင်းအမေရိကန်ပြည်ထောင်စုကလုံခြုံရေးဆိုင်ရာအကူအညီဒေါ်လာတန်း600ပေးခဲ့ပြီးဖြစ်ပါတယ်။အမေရိကန်ပြည်ထောင်စုအနေနဲ့ယူကရိန်းနိုင်ငံရဲ့အချုပ်အခြာအာဏာကိုခုခံကာကွယ်ပေးတာ၊စီးပွားရေးအားကောင်းလာအောင်လှုပ်ဆောင်ပေးတာနဲ့ပြည်ပြင်ပြောင်းလဲမှုတွေဆက်လက်လှုပ်ဆောင်ရေးအတွက်တခြားတိုင်းပြည်တွေနဲ့အတူကူညီပံ့ပိုးပေးသွားမှာဖြစ်ကြောင်းသမ္မတထရန့်ပြောခဲ့သလိုပဲတိုင်းပြည်တိုင်းဟာသူတို့ရဲ့အနာဂတ်လမ်းကြောင်းကိုရွေးချယ်ပိုင်ခွင့်ရှိကြောင်းအဲ့ဒီမုံမြလာတဲ့အခွင့်အရေးယူကရိန်းလူမျိုးတွေရရှိပိုင်ဆိုင်နိုင်ရေးအတွက်ကူညီပံ့ပိုးပေးကြရမှာဖြစ်ကြောင်းလဲနိုင်ငံခြားရေးဝန်ကြီး Rex Tillerson ကပြောကြားခဲ့ပါတယ်ခင်ဗျာ
။ American ဆိုရရဲ့သဘောထားအမြင်အဖို့ကိုတင်ပြလို့ပြပါပြီ
။ကြားခဲ့ကြတာကတော့ American ဆိုရရဲ့သဘောထားအမြင်သာဖြစ်ပြီးတော့ VOE ရဲ့အဖို့မဟုတ်ကြောင်းထပ်မံအသိပေးလိုပါတယ်ခင်ဗျာ။ပြူရီမြန်မာပိုင်းကဆက်တက်ပြီးတော့ထုတ်လွှင့်နေပါတယ်အခုတော့နောက်ဆုံးရထားတဲ့အစ်ဝင်စားစရာနိုင်ငံတကာသတင်းအချင်းချင်းကိုမဆုမျက်မှောင်ကကြီးညာပေးပါလိမ့်မယ်ခင်ဗျာ
ဆီးရီးယားမှာလွန်ခဲ့တဲ့သတင်းဘက်ကဆီးရီးယားပြည်သူတွေသေဆုံးခဲ့ရတဲ့အစိတ်အတန့်ငွေတွေဟာဒဘုံတွေရဲ့လက်နက်တိုက်အပေါ်လေကြောင်းတိုက်ခိုက်မှုကပြန့်လာတာမဟုတ်ဘူးလို့ပြန့်လာတာဖြစ်တယ်ဆိုရယ်ရုရှားရဲ့အပြောကိုအမေရိကန်ကပြက်ပြက်သားသားပယ်ချပြီးတော့ဒါဟာအရက်သားတွေဆီးရီးယားတပ်တွေရဲ့တမင်တိုက်ခိုက်မှုဖြစ်တယ်လို့ပြောကြားခဲ့ပါတယ်ဆီးရီးယားပြည်သူတွေအပေါ်ဓာတုလက်နက်နဲ့တိုက်ခိုက်ခဲ့တာနဲ့ပတ်သက်လို့ကမ္ဘာကမျက်စိလဲအောင်လို့ဆီးရီးယားအစိုးရနဲ့ရုရှားတို့ကစူးစမ်းနေတယ်လို့အင်္ဂါနေ့မှာထုတ်ပြန်လိုက်တဲ့အမျိုးသားလုံခြုံရေးကောင်စီ NSC ရဲ့အစီရင်ခံစာထဲမှာဖော်ပြထားပါတယ်နျူကလ িয়ার လက်နက်ထုတ်လို့ရဲ့အစီအစဉ်လုပ်နေတဲ့မြောက်ကိုရီးယားကပြသနာရှာနေတာဖြစ်တယ်လို့အမေရိကန်သမ္မတဒေါ်နယ်ထရမ့်ကပြောကြားခဲ့တယ်လို့မြောက်ကိုရီးယားနျူကလ িয়ার အစီအစဉ်တွေအဆုံးသတ်ရေးကူညီဖို့တရုတ်ကိုလည်းတိုက်တွန်းခဲ့ပါတယ်။တကယ်လို့တရုတ်ကကူညီမယ်ဆိုရင်သိတ်ကောင်းမှာဖြစ်တယ်။မကူညီရင်လည်းပြသနာကိုတရုတ်မပါဘဲအမေရိကန်ကဖြေရှင်းရမယ်လို့သမ္မတထရမ့်က Twitter ပေါ်မှာရေးသားခဲ့တာဖြစ်ပါတယ်။1985ခုနှစ်တုန်းကဂျပန်နိုင်ငံမှပညာတော်သင်သွားရင်းနဲ့မြန်မာအမျိုးသမီးတယောက်တည်ဆုံသွားခဲ့တာဟာမြောက်ကိုရီးယားတချို့ရဲ့လက်ချက်ဖြစ်နိုင်တယ်ဆိုတဲ့အထောက်အထားတွေပေါ်ထွက်လာခဲ့ပါတယ်။တည်ဆုံခဲ့တဲ့အမျိုးသမီးဟာ1983ခုနှစ်တုန်းကတောင်ကိုရီးယားတမရချန်နူဝန်ကိုဘုံခွဲလှုပ်ကြံဖို့ကြိုးစားခဲ့သူမြောက်ကိုရီးယားနှစ်ယောက်ကိုပြစ်ဒဏ်ချခဲ့တဲ့တရားသူကြီးခန်ဇာမွန်ရဲ့သမီးဖြစ်ပါတယ်။လျှို့ဝှက်အစဉ်လျှော့ချပြီးအခုမှအများသိအောင်ထုတ်ပြန်တဲ့တောင်ကိုရီးယားတန်တမာမှတ်တမ်းတွေအရမြန်မာနိုင်ငံမှာမြောက်ကိုရီးယားနှစ်ယောက်ကိုပြစ်ဒဏ်ချပြီးနှစ်နှစ်အကြာဂျပန်မှာပညာသင်နေတဲ့တရားသူကြီးရဲ့သမီးတည်ဆုံခဲ့မှုကိုတောင်ကိုရီးယားတန်တမာတွေစုံစမ်းခဲ့ကြတယ်ဆိုတာသိရပါတယ်ရှင်
။နိုင်ငံတကာသတင်းချင်းချုပ်ကိုမတ်စုမြတ်မွန်ကြီးညာသွားတာပါ။အခုမနေ့အတွက်စီစဉ်ထုတ်လို့ရမှုကကုဇော်ဝင်းလိုင်ဖြစ်ပြီးတော့အတမိုင်းဆိုင်ရာအင်ဂျင်နီယာကတော့ဂျင်းဟာမင်ဖြစ်ပါတယ်။နိုင်ငံတကာကသောတာရှင်များနဲ့တကွမြန်မာနိုင်ငံသားအားလုံးကိုရော့စိတ်ပါရှင်လန်းချမ်းမြေ့ကြပါစေ။ VOE ကိုနားဆင်တဲ့အတွက်အထူးကျေးဇူးတင်ရှိပါတယ်။ကျွန်တော်ဇမိုးပဲပါခင်ဗျာ။
This program has come to you from the Voice of America, Washington.